Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်မတော်တာရှိမြန်ရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့မနက်ခင်ဗျူစီနေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်မနက်6:00အထိအလိုင်းဒိုမီတာ3240/48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်ဇမာဒီမနက်အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်ဗျာတော်သားရှင်များရှင်။ဂျာမနီနိုင်ငံမြို့နှစ်မြို့မှာကျင်းပနေတဲ့လူမျိုးဝင်ဆိုင်ရာညှိနှိုင်းခံကိုတက်နေတဲ့ American သုတမရမိုက်ဖန့်စ်ကအီရန်နဲ့ဗင်နီဇွဲလားနိုင်ငံဖက်ကရပ်တည်နေကြတဲ့ဥရောပမဟာမိတ်နိုင်ငံတွေကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်။တခိုင်ပဋိပက္ခအပေါ်ပထမအစီအစဉ်နဲ့စုံစမ်းတော့မယ့်အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့တို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်တော့မှာပါ။ဗင်နီဇွဲလားကိုပေးပို့ထားတဲ့လူမှုအကူအညီတွေကိုနိုင်ငံတည်းဝင်ခွင့်မရသေးပေမဲ့အကူအညီတွေထပ်ပြီးတင်ဆောင်ထားတဲ့ American စစ်လေယာဉ်နဲ့ဗင်နီဇွဲလားနဲ့ဆက်ကိုရောက်ရှိသွားပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့ကျွန်မနိုင်ငံလောက်လို့ပြောပြမှာပါ
။ဟုတ်ကဲ့ပါရှင်။ဖိလစ်ပိုင်သတင်းတော်မာရီယာရက်ဆာပေါ်ဆွဲဆိုထားတဲ့ပြည်မှုအားလုံးကိုရုပ်သိမ်းပေးဖို့ UNHCR ကတောင်းဆိုထားတဲ့ပတ်သက်ပြီးတော့
It makes online libel a crime punishable for up to 12 years in jail, so it's a pretty draconian sentence.
UNHCR ရဲ့ပြောရေးဆိုခွင့်ရှိသူ Rupert Colville ကခုလိုပြောတာကိုမကြခင်မှာပြည်သူနားဆင်ကြဖို့ရှိပါတယ်။ဒါပြင်ထိုင်းနိုင်ငံမှာမြန်မာအယောက်နဲ့ဖမ်းဆီးမိတဲ့တည်င်းစာရတွေကိုလည်းဒီညနေပိုင်းမှာဒီမနေ့ပိုင်းမှာနားဆင်ကြဖို့ရှိပါတယ်။ဒါပြင်တိုင်းနေလိုင်းစီရင်ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါလိမ့်မယ်ရှင်။
ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့လူမျိုးဝင်ဆိုင်ရာညှိနှိုင်းခံကိုတက်ရောက်မိန့်ခွန်းပြောကြားခဲ့တဲ့အမေရိကန်သုတမရမိုက်ပန့်စ်ကအီရန်နဲ့ဗင်နီဇွဲလားနိုင်ငံဖက်ကရပ်တည်နေကြတဲ့ဥရောပမဟာမိတ်နိုင်ငံတွေကိုစနစ်နေ့ကပြင်းထန်စွာဝေဖန်ပြောဆိုသွားပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့အဲ့ဒီအာဏာရှင်အစိုးရတွေအပေါ်အမေရိကန်ဖက်ကချမှတ်ထားတဲ့အရေးယူတန်းခါပိတ်ဆို့မှုတွေကိုဥရောပမဟာမိတ်နိုင်ငံတွေဖက်ကရှော့တွက်နေတာတွေရပ်ပစ်ဖို့လိုပြီးလို့သုတမရပန့်စ်ကပြောဆိုသွားပါတယ်။အီရန်နဲ့ပြုလုပ်ထားတဲ့နျူကလ িয়ার သဘောတူညီမှုကနေနှုတ်ထွက်ဖို့အချိန်တန်ပြီလို့လည်းတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုသုတမရပန့်စ်ကပြောဆိုသွားတာပါ။ဗင်နီဇွဲလားအတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကိုလည်းအတိမပြုကြဖို့တိုက်တွန်းတော်ပါတယ်။ဥရောပနိုင်ငံ20ကျော်ကဟွမ်ဂွိုက်ဒိုကိုအတိမပြုလက်ခံထားကြပေမဲ့လည်းဥရောပသမဂ EU ကတော့ဂွိုက်ဒိုကိုသမ္မတသူအဖြစ်အပြည့်အဝလက်ခံမထားပါဘူး။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးကျဆင်းပြီးတော့ငွေကြေးဖောင်းပွမှုတွေအကြီးအကျယ်ဖြစ်နေတဲ့အချိန်မှာပဲမနစ်ကသမ္မတရွေးကောက်ပွဲကျင်းပခဲ့တာပါ။အဲ့ဒီရွေးကောက်ပွဲမှာသမ္မတနီကိုလတ်စ်မာဒူရိုကမဲမတမာမှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေကြည်ကြဲပြင်းပြထွက်ပေါ်နေတာဖြစ်ပါတယ်။ဒါအပြင်မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးမဟာမိတ်တွေရဲ့စီးရေပူပေါင်းဆောင်ရွက်မှုအတွက်ငွေတွေပို့ပြီးတော့ထည့်ဝင်ဖို့လဲသူသမရပန့်စ်ကထပ်ပြီးတော့တောင်းဆိုသွားပါတယ်။ဂျာမနီနဲ့ရုရှားတို့ကြားချိတ်ဆက်ထားတဲ့ Nord Stream 2တန်းငွေပိုက်လိုင်းတည်ဆောင်နေတဲ့ကိစ္စကိုလည်းတတိပေးခဲ့တယ်လို့ကမ္ဘာအရှိဖက်ချန်ကတိုင်းပြည်တွေကိုမဟာမိတ်နိုင်ငံတွေဘက်ကပို့ပြီးတော့အားကိုးနေမယ်ဆိုရင်အနောက်နိုင်ငံတွေကိုအမေရိကန်ဘက်ကကာကွယ်ပေးမယ်လို့အတက်မပြောနိုင်ဘူးလို့လဲသူသမရပန့်စ်ကပြောဆိုသွားပါတယ်။
ဗင်နီဇွဲလားသမ္မတမာဒူရိုကတားမြစ်ပိတ်ပင်နေတဲ့ကြားကပဲဗင်နီဇွဲလားပြည်သူတွေလိုအပ်နေတဲ့အရေးပေါ်အကူအညီတွေပေးအပ်နိုင်ဖို့ကူညီကယ်ဆယ်ရေးရိက္ခာတွေတင်ဆောင်ထားတဲ့အမေရိကန်လေတပ်လေယာဉ်တွေဟာဗင်နီဇွဲလားနယ်စပ်နာကကိုလံဘီယာနိုင်ငံရဲ့မြို့တစ်မြို့ကိုဆက်ရောက်သွားပြီဖြစ်ပါတယ် C-17 အမျိုးအစားဘိုးအင်းကုန်တင်လေယာဉ်၃စင်းတွေကပထမတစ်စင်းဟာအမေရိကန်ဖလော်ရီဒါလေတပ်အခြေစိုက်စခန်းကနေစနေနေ့မှာထွက်ခွာသွားပြီးကိုလံဘီယာနိုင်ငံကူကူတာမြို့ကိုဆက်ရောက်သွားတာပါအဲ့ဒီမျိုးမှာအကူအညီပေးရေးပစ္စည်းတွေဖြန့်ဝေနိုင်မဲ့ဆုံရတစ်ခုဖြစ်ပါတယ်။ကူညီကယ်ဆယ်ရေးရိက္ခာတွေကိုတော့အမေရိကန်အစိုးရကသမ္မတအဖြစ်အသိမှတ်ပြုထားတဲ့ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံသူတွေကတဆင့်ဖြန့်ဝေသွားမယ်လို့ယူဆရပါတယ်။အစိုးရပိုင်းတို့ကအမေရိကန်ကပေးမဲ့အကူအညီပစ္စည်းတွေကိုလေကြောင်းလိုင်းကတဆင့်ပို့ဖို့ရှိပေမဲ့သမ္မတမာဒူရိုကတော့ဒီအကူအညီတွေဟာမလိုအပ်သလိုတရားမဝင်လှုပ်ဆောင်ချက်အဖြစ်သတ်မှတ်ပြီးအကူအညီတွေကိုတားမြစ်ပိတ်ပင်ထားတာပါ။
အမေရိကန်ပြည်ထောင်စု Illinois ပြည်နယ် Aurora မြို့ကဆက်ရုံလုပ်ငန်းခွင်တစ်ခုမှာတောက်ကြာနေကတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်အလုတ်သမား၅ဦးသေဆုံးခဲ့ပြီးရဲအယားရှိ၅ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့တာပါ။တနတ်သမားကတော့အခင်ဖြစ်တဲ့နေရာမှာပဲရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်မှုမှဖြစ်ခင်မှာပဲအသက်45နှစ်အရွယ် Gary Martin ကို Henry Pratt Company ကနေအလုတ်ကထုတ်ပယ်ခဲ့တယ်လို့ Aurora မြို့ရဲချုပ် Christian Zeeman ကပြောပါတယ်။ Henry Pratt Company ဟာ Chicago မြို့အနောက်ဘက်မိုင်40အကွာလောက်မှာရှိတာပါ။ ရာအနှဲငယ်ရသွားတဲ့နောက်ထပ်အလုပ်သမားတဦးကိုတော့ဆေးုံပို့လိုက်ရတယ်လို့ရဲချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အဆောက်အုံထဲဝင်ရှာတဲ့အချိန်မှာပဲ6ရောက်မြောက်ရဲအရှိတဦးလည်းတန်းရရသွားပါတယ်။ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းသတင်းရတာနဲ့5မိနစ်တွင်အခင်းဖြစ်ရနေရာကိုရဲတပ်ဖွဲ့တွေရောက်ရှိသွားတာပါ။စတူယန်ပေ2900အကျယ်အဝန်းရှိတဲ့အခင်းဖြစ်ရကုံလောင်ယုံထဲကိုရဲတပ်ဖွဲ့ဝင်တွေဝင်ဝင်ချင်းမှာပဲတနတ်သမားဖက်ကပြစ်ခတ်ခဲ့တယ်လို့လည်းရဲချုပ်ကပြောပါတယ်။တနတ်သမားအခုလိုပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းရဲတို့ကပြောပါတယ်။
ကလေးသူငယ်တွေအပါဝင်အမျိုးသမီးတွေအပေါ်မှာပါတချိန်ကလိင်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကာဒီနယ်ယဟန်အမတ်ဖြစ်သူအသက်88နှစ်အရွယ်သီအိုဒရိုမက်ခရစ်ကိုရိုမန်ကက်သလစ်ယဟန်ဘဝကနေထုတ်ပယ်လိုက်ပြီဖြစ်ပါတယ်မက်ခရစ်ကိုခရစ်ယာန်ဖုန်းတော်ကြီးအဖြစ်ကနေပြန်ယူသိမ်းလိုက်ပြီဖြစ်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကစနေနေ့မှာကြေညာပါတယ်ဒါဟာကက်သလစ်သာသနာပြုလောကမှာအဆင့်အမြင့်ဆုံးကာဒီနယ်ယဟန်အမတ်အထိရောက်ခဲ့ပြီးသူတဦးကိုပထမဆုံးအပြည့်အတင်းအကျပ်နှုတ်ထွက်ခိုင်းခဲ့တာလည်းဖြစ်ပါတယ်။မက်ခရစ်ဟာတချိန်ကဝါရှင်တန် DC ရဲ့ဂန်းရုပ်ဆရာတော်တစ်ပါးဖြစ်ပြီးဩဇာညောင်းသူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကသူ့ကိုပထမအဆင့်အဖြစ်ကာဒီနယ်ယဟန်အမတ်ကနေယာထူးချခဲ့တာပါ။ဗာတီကန်နန်းတော်မှာအရေးကြီးတဲ့ထိပ်သီးစည်းဝေးပွဲမလုပ်ခင်တရက်အလိုမှာမက်ခရစ်ကိုယဟန်ဘွားကနေထုတ်ပယ်လိုက်ကြောင်းကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။တကယ်တော့မက်ခရစ်အပေါ်ဆွဆွဲချက်ဟာလွန်ခဲ့တဲ့နှစ်ပေါင်း90ကဖြစ်ရပေါ်အခြေခံထားတာပါ။အဲ့ဒီတည်းမှာအသက်16နှစ်အရွယ်ယောက်ျားလေးတစ်ယောက်ကိုလိင်ပိုင်းစော်ကားမှုလဲပါဝင်ပါတယ်။မက်ခရစ်ကတော့အဲ့ဒီကိစ္စကိုသူမမှတ်မိဘူးလို့ညင်းဆိုထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933၊လိုင်းဒိုမီတာ40 kHz 983ည၊လိုင်းဒိုမီတာ48 kHz 6153ည။ဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပဋိပက္ခအပေါ်ပထမအဆင့်အနေနဲ့စုံစမ်းစစ်ဆေးမဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ကိုလိုအပ်တဲ့အကူအညီတွေအပြည့်အဝပေးအပ်တော်မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတောက်ကြားနေကကတိပေးပြောကြားခဲ့တယ်လို့ The Daily Star.net မှာဖော်ပြထားပါတယ်။ICC အဖွဲ့လာမယ့်လမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ဖို့စီစဉ်ထားတယ်လို့နိုင်ငံခြားရေးဌာနအတွင်းဝန် Matt Shadihu Hakit ကပြောပါတယ်။ ICC ရှေ့နယ်ချုပ် Fatu Bansura နဲ့ဝန်ကြီးချုပ် Sheikh Hasina တို့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲဒီလိုပြောဆိုသွားတာပါ။ Rohingya အရေးကို ICC ရဲ့တရားစီရင်ရေးအောက်ကိုထည့်သွင်းထားပြီးဖြစ်တယ်လို့ပြစ်မှုကျူးလွန်ထားသူတွေကိုစစ်ဆေးစီရင်နိုင်ဖို့တရားရုံးတစ်ခုကိုလည်းစီစဉ်ထားပြီးလို့ရှေ့နယ်ချုပ် Bansura ကပြောပါတယ်။ Rohingya အရေးနဲ့ပတ်သက်ပြီးတော့အမှုတည်ဆောက်နိုင်ရေးအတွက်ပနမစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကို ICC အဖွဲ့တွားရောက်ကြမှာဖြစ်တယ်လို့လည်းဘန်ဆူဒါကပြောကြောင်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်။2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစကန်းတွေကို ARSA လက်နက်ကိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသရင်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ရမှာတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတာပါ။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ ICC ရဲ့ဝင်ရောက်ဆွတ်ဖက်မှုကိုလက်ခံမှာမဟုတ်ပေမဲ့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်ခိုင်လုံးနဲ့တက်တည်အထောက်အထားရှိမယ်ဆိုရင်တာဝန်ခံမှုရှိစေဖို့အတွက်အပြည့်အဝကတိပြုပါရဲလို့83ချိန်မြောက်ကုလသမဂ္ဂညီလာခံမှာမြန်မာကိုယ်စားလှယ်ကပြောကြားထားပါတယ
်။အီဂျစ်မြောက်ပိုင်းဆိုင်းနှန်းကျွန်းဆွယ်ကအီဂျစ်စစ်စခန်းတစ်ခုကိုစစ်သွေးကြောင့်အစုတစုကစနေနေ့မှာဝင်ရောက်တိုက်ခတ်ရာကအီဂျစ်အစိုးရတပ်ဖွဲ့ဝင်15ဦးတေဆုံးဒါမှမဟုတ်ဒဏ်ရာရသွားတယ်လို့အီဂျစ်စစ်တပ်ပြောခွင့်ရသူကဆိုပါတယ်စနေနေ့တိုက်ပွဲအတွင်းစစ်သွေးကြသူ9ဦးသေဆုံးပြီးအီဂျစ်စစ်တပ်ဘက်ကတော့အရာရှိတဦးနဲ့ကြံတပ်ဖွဲ့ဝင်14ဦးဟာသေဆုံးဒါမှမဟုတ်ဒဏ်ရာရရှိတာလို့စစ်တပ်ပြောခွင့်ရသူကဆိုတာပါဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြအဖွဲ့ကကြေညာပါတယ်ဂျာမနီနိုင်ငံမြူနစ်မြို့မှာလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့အီဂျစ်သမ္မတ El Fadel LCC ကတော့ဒီတိုက်ခိုက်မှုဟာအကြမ်းဖက်သမားတွေကအီဂျစ်လူအဖွဲ့အစည်းကိုဖျက်ဆီးဖို့လှုပ်တာဖြစ်တယ်လို့ဖွံ့ဖြိုးလာနေတဲ့အီဂျစ်စီးပွားရေးကိုနှောက်ယှက်လိုတဲ့သဘောဖြစ်တယ်လို့ဆိုပါတယ်။အကြမ်းဖက်ဝါဒဆွဲအုပ်စုတွေကိုနှိမ်နှင်းရမှာပူးပေါင်းပါဝင်ကြဖို့ယူနစ်မျိုးညီလာခံမှာအီဂျစ်သမ္မတ LCC ကကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။
ပါကစ္စတန်နိုင်ငံကနိုင်ငံခြားငွေကြေးအရန်ငွေတွေတစစနှဲပါလာတဲ့ကိစ္စကိုအထောက်အကူပြုတဲ့အနေနဲ့ရောလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေအတွက်ပါအထောက်အကူဖြစ်စေဖို့အတွက်ပါကစ္စတန်အစိုးရတိတ်ကိုဒေါ်လာ3.5ဘီလီယံငွေချေးပေးမယ်လို့တရုတ်နိုင်ငံကကတိပြုလိုက်ပါတယ်။ ပါကစ္စတန်အစိုးရဘဏ် SBB ကိုတရုတ်နိုင်ငံဘက်ကဒေါ်လာ 2.5 ဘီလီယံမှကြာခင်လွှဲပြောင်းပေးတော့မှာပါဒီပမာဏကိုထည့်ပေါင်းလိုက်ရင်တော့ဒီဘဏ္ဍာရေးနဲ့အတွင်းတရုတ်နိုင်ငံကိုပါကစ္စတန်ဘက်ကတင်နေတဲ့အကြွေးမြေစုစုပေါင်းဒေါ်လာ 4.5 ဘီလီယံအထိရှိမှာဖြစ်တယ်လို့တာဝန်ရှိသူတွေနဲ့တန်တမာအတိုင်းဝိုင်းကအသိပြုပါရယ်ဒါအပြင်ပါကစ္စတန်ရဲ့ပညာရေးကျန်းမာရေးနဲ့အသက်မွေးမှုတင်နန်းတောက်သုံးရည်နဲ့စီးရဲမွေးတည်မှုပပျောက်ရေးဆိုင်ရာတုံးနှစ်တာအစီအစဉ်တွေအတွက်ဒေါ်လာ 10 ဘီလီယံကူညီမယ်လို့လည်းတရုတ်အစိုးရကကတိပြုထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်တရုတ်တို့ကတိပေးထားတဲ့အတိုင်းပါကစ္စတန်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်တရုတ်ပညာရှင်တွေဒီလနောက်ပိုင်းမှာမြို့တော်အစ္စလာမဘတ်ကိုလာရောက်ဖို့ရှိတယ်လို့လည်းပါကစ္စတန်စီမံကိန်းနဲ့ဖွံ့ဖြိုးရေးဝန်ကြီးမက်ဒမ်ကူဆိုဘတ်စတာကပြောပါတယ်
သမ္မတဒိုနယ်ထရမ့်နဲ့ပြုလုပ်မဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံဟာဖေဖော်ဝါရီ25ရက်နေ့မှာဗီယက်နမ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။သူတို့နှစ်ဦးဟာဗီယက်နမ်မြို့တော်ဟနွိုင်းမှာဖေဖော်ဝါရီ28-29နှစ်ရက်ကြာတွေ့ကြမှာပါ။ခင်ဂျုံဟာဗီယက်နမ်ကိုသူရောက်တဲ့နေ့မှာပဲဗီယက်နမ်ခေါင်းဆောင်နဲ့တွေ့ဆုံမှုရှိတယ်လို့အမည်မဖော်လိုတဲ့ထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်။ဗီယက်နမ်သမ္မတကရောဗီယက်နမ်ကွန်မြူနတီပါတီအထွေထွေအတွင်းမှုကပါခင်ဂျုံနဲ့တွေ့ဆုံဖို့ရှိပါတယ်ခင်ဗျာ
နားလောင်တဲ့ကိုညဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်အခုရင်ဆုံးတော့ဖိလစ်ပိုင်သတင်းတောက်ကိုဆွေးဆူထားတဲ့ပြည်မှုတွေကိုရုပ်သိမ်းပေးဖို့ UNHCR ကတောင်းဆိုထားတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဖိလစ်ပိုင်သတင်းတော်မာရီယာရာဆာအပေါ်ဆွဲဆိုထားတဲ့ပြစ်မှုအလုံးကိုရုပ်သိမ်းပေးဖို့ဖိလစ်ပိုင်တရားရေးဌာနကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကတောင်းဆိုလိုက်ပါတယ်။အဲဒီလိုရဟာဖိလစ်ပိုင်နိုင်ငံတွင်းကလွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်ချင်းချောက်ရာရောက်တဲ့လုပ်ရည်ဖြစ်တဲ့ဆိုပြလဲပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့ကနေလီဇာရှလိုင်းသတင်းပေးပို့ထားတာကိုနားလည်ငါပြပြပေးပါလိမ့်မယ်။
ဖိလစ်ပိုင်နိုင်ငံကလွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ RAPLA ကိုတည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Maria Risa ကိုဒီသတင်းမှအစောပိုင်းမှာပဲအတရေဖျက်မှုဆွဲချင်တဲ့ဖိလစ်ပိုင်တာဝန်ရှိသူတွေကဖမ်းဆီးခဲ့ပေမဲ့အာမခံနဲ့ပြန်လွတ်ပေးထားပါတယ်။အခုလိုအဖမ်းခံရတာ Maria Risa အတွဲပထမဆုံးအကြိမ်တော့မဟုတ်ပါဘူး။ဖိလစ်ပိုင်သမ္မတ Rodrigo Duterte ရဲ့မော်ဒါရိုအပေါ်မကြာခဏဝေဖန်လေးရှိတဲ့ Risa ကိုအခွန်ရှောင်းတဲ့လောက်ရလို့ဥပဒေချိုးဖောက်မှုတွေနဲ့အကြိမ်ကြိမ်ဆွဲချက်တင်ခဲ့တာပါ။ဒါဟာလှုပ်လက်တဲ့ RAPLA သတင်းဌာနရဲ့အတန်းကိုလူတွေမကြားရအောင်ဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့ Risa ကိုဖမ်းဆီးတရားစွဲဆိုတာဖြစ်တယ်လို့ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူ Rupert Covil ကပြောဆိုပါတယ်။ဖိလစ်ပိုင်မှာ2012ခုနှစ်ကပြဋ္ဌာန်းလိုက်တဲ့ Cyber ရာဇဝတ်မှုကာကွယ်တားဆီးရေးအဥပဒေအရ Risa ကိုအတရေဖျက်မှုနဲ့ဆွဲချက်တင်ထားတာဖြစ်တယ်လို့သူက VOA ကိုပြောပါတယ်။
It makes online libel a crime punishable for up to 12 years in jail so it's a pretty draconian
ဒီဥပဒေအရဆိုရင် online မှာအတိအကျတဲ့စာတွေတင်တဲ့သူကိုထောင်ဒဏ်12နှစ်ထိပြစ်ဒဏ်ပေးနိုင်ပါတယ်ဒါအတော့ကိုပြင်းထန်တဲ့ပြစ်ဒဏ်ပါအတိအပြည့်မှုဆိုင်ရာဥပဒေဟာရာဇဝတ်မှုစွဲချက်ဘက်ကိုဥတီမသွားသင့်ဘူးလို့နိုင်ငံတကာကလူအခွင့်အရေးဆိုင်ရာကြွမ်းကျင်သူတွေကမြင်ပါတယ်ဒီဖြစ်ရကတော့သတင်းတောက်တွေကိုချိန်ချောက်ဖို့အတန်တိတ်သွားအောင်လုပ်ဖို့ဒီဥပဒေကိုအသုံးပြုလာတာပါ
ရီဆာရဲ့အမှုဟာအခြားသတင်းထောက်တွေအပေါ်လဲတရားမှုရှိမဲ့ပုံပေါ်တယ်လို့ကိုဗစ်ကပြောပါတယ်ပြဿနာဖြစ်လာမှာကိုဆိုရင်ပြီးသတင်းသမားတွေဘက်ကသူတို့သတင်းတွေကိုကိုပါရာကိုတီးဖြတ်တာမျိုးတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်ဒီလောက်ရဲ့အကျိုးဆက်အဖြစ်ပြည်သူလူထုအနေနဲ့သတင်းကောင်းတွေမဖတ်ရတော့တာမျိုးဖြစ်လာနိုင်တယ်လို့လည်းကိုဗစ်ကပြောပါတယ်ရီဆာနဲ့ဖိလစ်ပိုင်ကတခြားသတင်းမီဒီယာတွေအပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုတီးခြားလှုပ်လှက်စွာအသေးစိတ်စီစီပေးဖို့လဲကုလသမဂ္ဂဘက်ကတောင်းဆိုထားပါတယ်ဖိလစ်ပိုင်နိုင်ငံရဲ့တရားရေးဌာနကိုလည်းသူတို့ရဲ့တီးခြားလွတ်လပ်တဲ့ရည်တည်မှုကိုကာကွယ်ဆောင်ရှောက်တဲ့အနေနဲ့နိုင်ငံရေးအရာဆွဲချက်တင်လာတဲ့အခုလိုထင်ရှားလာတဲ့အမှုမျိုးတွေကိုပယ်ချဖို့တိုက်တွန်းလိုက်ပါတယ်။ဒီဆွဲချက်တွေဟာနိုင်ငံတကာကအခြေခံလူအခွင့်အရေးရပိုင်ခွင့်နဲ့လည်းကန့်ညင်းမှုမရှိဘူးလို့ပြောပါတယ်။ဒါတည်းမကသတင်းထောက်တွေကိုလည်းဘာမှအစိုးရစရာမလိုပဲနောက်ကျောလုံးလုံးနဲ့သတင်းရေးသားတင်ဆက်နိုင်မဲ့အခွင့်အရေးတွေကိုပါဖျက်ဆီးလိုက်ရရောက်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်ရှင်။
နောက်လုံးတင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ထိုင်းနိုင်ငံမှာမြန်မာအယောက်200ကျော်ဖမ်းမိတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံကရာဇဝတ်မှုနဲ့ပတ်သက်တဲ့သူတွေကိုဖမ်းဆီးတဲ့စစ်စင်ရေးတွေအတွက်မှာဖေဖော်ဝါရီလ1ရက်နေ့ကနေ15ရက်အထိသတင်းနှစ်ပတ်အတွင်းမှာကိုပဲနိုင်ငံသားအယောက်900ကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံသားအယောက်200ကျော်လည်းပါဝင်ပါတယ်။ပြည်စုံကတော့ထိုင်းချီဆိုင်ဖီလီပင်မြန်မာပိုင်းသတင်းတော့မင်းအေးပါကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့နဲ့တခြားမြို့နယ်တွေမှာထိုင်းနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားလူ900ကျော်ကိုဖမ်းဆီးခဲ့တာပါနိုင်ငံခြားသားအိတ်စရေးစကင်ဖတ်ရှာဖွေစစ်ဆင်ရေးဆိုပြီးအမိပေးထားတဲ့ မှုအတွင်းမှာတရားမဝင်နေထိုင်နေသူတွေ၊ဗီဇာကျော်လွန်နေသူတွေ၊မှုခင်းနေနဲ့ပတ်သက်နေသူတွေထဲမှာမြန်မာနိုင်ငံသားတွေအများဆုံးဖမ်းမိခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုတ်သမားနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
သူအတိအကျတော့ဟိုပါတယ်ဗျာဒီရာဇဝမှုနဲ့ပတ်သက်ပြီးတော့ဒီဆိုင်နိုင်ငံတွေမှာတရားမဝင်ကနေပြီးတော့ဒီရာဇဝမှုနဲ့ဆက်နွယ်တဲ့အလုပ်တွေလုပ်နေတဲ့ဟာတွေပေါ့လေအဲ့ဒါတွေကိုလိုက်တာပဲအတိအကျတော့ဗမာရီရဲ့လို့အဲ့လိုမဟုတ်ဘူးဒါပေမဲ့အဲ့လိုလိုက်ပြီးတော့ overseas ထုတ်တဲ့အချိန်မှာဗမာရီကပါကုန်တာပေါ့အဲ့ဒါဖြစ်တဲ့အချိန်တိုင်းလိုက်ပြီးတော့ဖြစ်တဲ့အချိန်မှာလေဆိုင်နိုင်ငံသားတွေသူတို့အချိန်မှာ blacklist ရှိတာဒီအဲ့ဒါတွေကိုသူတို့လိုက်တာလေ
အ
ဲ့ဒါလည်းအချိန်မှာအဲ့လိုမိရပဲ
15ရက်အတွင်းဖမ်းဆီးခံခဲ့ရတဲ့လူ900ကျော်ထဲမှာတရားမဝင်နေထိုင်နေသူတွေနဲ့မှုကင်းနဲ့ဆက်နွယ်နေတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုခွဲခဲ့တယ်ဆိုပြီးထိုင်းလူမှုကြီးကြပ်ရေးဌာနကထုတ်ပြန်ပါတယ်။တရားမဝင်နေထိုင်နေတဲ့နိုင်ငံသားသား288ဦးကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား143ဦးပါဝင်ခဲ့ပြီးတခြားရာဇဝတ်မှုတွေအပါအဝင်မှုကင်းမျိုးစုံနဲ့ဖမ်းဆီးခံရတဲ့လူ220ဦးထဲမှာတော့ထိုင်းနိုင်ငံသား88ဦးနဲ့မြန်မာ89ဦးပါဝင်နေတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။
မင်းမသတင်းပေးပို့ထားတာဖြစ်ပါတယ်။ viewer ကလည်းတင်းငွေနဲ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါသေးရှင်။အခုတစ်ခါမှာတော့ဥုံခေရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးချင်ပါသေးတယ်။2018ကမ္ဘာစေနာရှင်စီးရင်မှာအင်ဒိုနီးရှားကပထမရထားပါတယ်။ဒါပေမဲ့ဘေးကင်းလှူဒါန်းမှုကိုကြည့်ရင်မြန်မာကပထမအင်ဒိုနီးရှားကဒုတိယဖြစ်နေပါတယ်။ဘေးကင်းလှူဒါန်းမှုမှာမြန်မာကအမြင့်တဲ့ပထမရနေပြီးတော့တခြားဗုဒ္ဓဘာသာနိုင်ငံတွေကမြန်မာအနာတော်မကန့်နိုင်ပဲဖြစ်နေတဲ့အကြောင်းဥုံခေကသုံးသပ်ပြီးတော့အကူအညီဝောင်းနဲ့တူတင်ဆက်ပေးထားပါတယ်ရှင်။
ကိုမသိတဲ့လူသိန်းကိုအခုကြီးပေးမှုငွေချေးပေးကမ်းမှုအဖွဲတစ်ခုကိုလိုအားထောက်ပံ့မှုစတဲ့အချက်၃ချက်ကိုကြည့်ပြီးရရောဆုံးနဲ့စေတနာအရှိဆုံးတိုင်းပြည်စည်းရင်းကိုဗြိတိန်အခြေစိုက် CAF Charities Aid Foundation ကစုဆောင်းပြီးထုတ်ပြန်လာတာနှစ်အနည်းငယ်ရှိသွားပါပြီ2018မှာအင်ဒိုနီးရှားနိုင်ငံကပထမရသွားပါတယ်မြန်မာက၄နှစ်ဆက်တိုက်ပထမနေရာကရရှိခဲ့ပြီး2018သရင်မှာအဆင့်၉အထိရပ်တင်းသွားပါတယ်2019ကနိုင်ငံပေါင်း140ကျော်မှာစစ်တမ်းခောက်ယူပြီးကမ္ဘာအလူရှင်စည်းရင်းကို2018မှာထုတ်ပြန်ကြေညာတာဖြစ်ပါတယ်2014စည်းရင်းမှာပထမနေရာကိုမြန်မာနဲ့အမေရိကန်ကရယူပါတယ်ရေရောဆုံးနဲ့စေတနာအရှိဆုံးနိုင်ငံ20ကို2013က2019အထိ9နှစ်ကာလစစ်တမ်းခောက်တဲ့အခါမှာမြန်မာကပထမအမေရိကန်ကဒုတိယနယူးဇီလန်ကတတိယဩစတြေးလျကသတုတ္ထအိုင်လန်ကပြင်စမကနေဒါစတ္တမအင်ဒိုနီးရှားတတ္တမဗြိတိန်ကအထမအဆင့်မှာရှိပါတယ်တိရိလင်္ကာကအဆင့်30မလေးရှားက17စင်ကာပူကအဆင့်18မှာရောက်နေပါတယ်ဒီထဲမှာပစ္စိဖိတ်ဒေသက9နိုင်ငံ၊ဥရောပက9နိုင်ငံ၊အာဖရိက4နိုင်ငံနဲ့အာရဗ်2နိုင်ငံပါဝင်ပါတယ်
။ကူညီမှုပေးကမ်းမှုနဲ့လှူအားထောက်ပံ့မှုမှာအများဆုံးအမှတ်100စီပေးထားပြီးရာဂိုင်းနှုန်းဘယ်လောက်ရသလဲဆိုတာကိုစာရင်းလုပ်ကြတာပါ။ပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာဟာ90ရာဂိုင်းနှုန်းကျော်အမြဲတမ်းရနေတာမို့ရေရောဆုံးလည်းဖြစ်နေပါတယ်။ဒါပေမဲ့လူစိမ်းကိုကူညီမှုနဲ့လှူအားထောက်ပံ့မှုမှာမြန်မာက90ရာခိုင်နှုန်းကျော်ရခဲ့ရက2018စည်းရင်းမှာတော့ကူညီမှုမှာ40ရာခိုင်နှုန်းလှူအားပေးမှုမှာ30ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ပေးကမ်းလှူဒန်းမှုမှာမြန်မာကနံပါတ်1ဖြစ်နေတာထေရဝါဒီဗုဒ္ဓဘာသာဘုန်းကြီး9သိန်းကိုလှူဒန်းနေလို့ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ပေးကမ်းမှုမှာအင်ဒိုနီးရှားကဒုတိယ၊ဩစတြေးလျကတတိယ၊ဗြိတိန်ကသတုတ္ထဖြစ်ပြီးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပူပြီးချမ်းသာတဲ့ထိုင်းနိုင်ငံဟာအဆင့်22မှာရှိနေတာကိုသတိပြုသင့်ပါတယ်
။စင်ကာပူဟာဝင်ငွေကောင်းပေမဲ့ကူညီပေးကမ်းလှူဒန်းရမှာအားနည်းတာကြောင့်လွန်ခဲ့တဲ့9နှစ်တာကမ္ဘာအလူရှင်စည်းရင်းမှာအဆင့်64သာရှိပါတယ်။ဒါပေမဲ့လူသိန်းကိုကူညီမှုနဲ့လူအားပေးထောက်ပံ့မှုတွေတိုးပါလာတဲ့အတွက်2018စည်းရင်းမှာအဆင့်9အထိတက်သွားပါတယ်။ပေးကမ်းလှူဒန်းရမှာစင်ကာပူဟာ90ရာခိုင်နှုန်းလောက်သာအမှတ်ရပါတယ်။ထိပ်တန်းစေတနာရှင်နိုင်ငံ20စည်းရင်းမှာစင်းရဲတဲ့နိုင်ငံ9နိုင်ငံပါဝင်ပြီးဂျပန်နဲ့ဆော်ဒီအရေဗျားလိုချမ်းသာတဲ့နိုင်ငံကြီးတွေမပါဝင်တာလဲသတိထားသင့်တဲ့အချက်တစ်ခုဖြစ်ပါတယ်။ပေးကမ်းလှူဒန်းဆုံးနိုင်ငံ10နိုင်ငံစည်းရင်းမှာမြန်မာနဲ့အင်ဒိုနီးရှားသာအာရှနိုင်ငံဖြစ်ပြီးကျန်းနိုင်ငံတွေဟာဩစတြေးလျ၊နယူးဇီလန်နဲ့ဥရောပနိုင်ငံတွေဖြစ်ပြီး လူသားချင်းစာနာရေးလူမှုရေးအကူအညီတွေပေးတာများပါသေး
။ကမ္ဘာလူရှင်စည်ရင်းကိုနှစ်စဉ်ထုတ်ပြန်လာတာ9ချိန်ရှိပါပြီ။အဲ့ဒီထဲမှာမြန်မာက4ချိန်ပထမရခဲ့ပြီးအင်ဒိုနီးရှားဟာပထမအဦးဆုံးအကြိမ်အဖြစ်ပထမရရှိသွားတာဖြစ်ပါတယ်။မြင်းကလေးလှုပ်မှုကြောင့်ဒုက္ခရောက်နေသူတွေကိုကူညီဆောက်ရှောက်သူနဲ့ပေးကမ်းလှူဒန်းသူဥယေတိုးပွားလာတာမို့အလူရှင်ပထမအဆင့်ကိုရောက်သွားတာလို့ဆိုပါတယ်။မြန်မာဟာပထမအဆင့်ကနေအဆင့်6ကိုကျသွားပေမဲ့ပေးကမ်းလှူဒန်းရမှာ88ရာခိုင်နှုန်းနဲ့အများဆုံးဖြစ်နေပါတယ်။ဗုဒ္ဓဘာသာနိုင်ငံမှုအလူများတာလို့ဆိုပေမဲ့အခြားဗုဒ္ဓဘာသာဝင်တွေဖြစ်တဲ့ထိုင်းနိုင်ငံဟာပေးလူမှု53ရာခိုင်နှုန်းနဲ့အဆင့်22မှာရှိပြီးသီရိလင်္ကာဟာလှူဒန်းမှု39ရာခိုင်နှုန်းနဲ့အဆင့်36မှာရှိပါတယ်။လာအိုက33ရာခိုင်နှုန်းနဲ့အဆင့်49ကမ္ဘောဒီးယားက30ရာခိုင်နှုန်းနဲ့အဆင့်55ဖြစ်ပါတယ်
။ဗုဒ္ဓဘာသာဝင်အများဆုံးရှိတာချင်းတူ၏မဲ့ပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာကရာခိုင်နှုန်းအများဆုံးအဆင့်1မှာအမြဲရှိနေတာဟာစဉ်းစားစရာကောင်းပါသေး။ဒါလို့ဖြစ်ရတာဟာဘာသာရေးနဲ့မဆိုင်ဘဲလူမျိုးဓလိနဲ့သက်ဆိုင်တယ်လို့လည်းယူဆနိုင်ပွေရှိပါသေး။ဘုန်းကြီးဥယျ9သိန်းကိုကျွေးဝေးထားတဲ့နိုင်ငံမှာဘုန်းကြီးဝတ်ပြီးအသွင်ဝင်ဝမ်းကြောင်းပြုသူတွေလည်းအများကြီးရှိနိုင်ပါလေ။လူအားပေးထောက်ပံ့ရမှာမြန်မာဟာ35ရာခိုင်နှုန်းနဲ့အဆင့်22မှာရှိပါသေး။လူသိန်းကိုကူညီတဲ့နေရာမှာတော့40ရာခိုင်နှုန်းနဲ့အဆင့်112ကိုမြန်မာကရထားပါသေး။ကမ္ဘာအလူရှင်စီးရင်နောက်ဆုံးစီးရင်အထိပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာကပထမရနေတုန်းဖြစ်ပါတယ်။မြန်မာကိုကူညီထောက်ပံ့ပြီးငွေချေးထုတ်ချေးနေတဲ့တရုတ်ပြည်ကတော့ပေးကမ်းလှူဒန်းမှုမှာ14ရာခိုင်နှုန်းနဲ့အဆင့်113ကိုရောက်နေပါတယ်။ဂျပန်က18ရာခိုင်နှုန်းနဲ့အဆင့်69မှာရှိပြီးအိန္ဒိယကတော့20ရာခိုင်နှုန်းနဲ့အဆင့်89မှာရှိပါတယ်။မြန်မာအိန္ဒိယနိုင်ငံတွေနဲ့မြန်မာကိုကူညီထောက်ပံ့နေတဲ့နိုင်ငံကြီးတွေဟာမြန်မာလောက်ပေးကမ်းလှူဒန်းကြတာမဟုတ်ပါဘူး။ဒါကြောင့်လဲတရုတ်ပြည်ကဘုန်းကြီးတွေမြန်မာပြည်လာပြီးအလူခမ်းနေတာဖြစ်ပုံရပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာရေးသုံးသပ်ချက်ကိုသောတာရှင်နားဆင်ကြကြတာဖြစ်ပါတယ
်။ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်။
ပြည်ရေးကနေတင်းကုန်နေမနေ့ခင်းစီရင်တွေကိုဆက်ပြီးတော့တရားထုံးလင့်ပြနေပါတယ်။ခုတစ်ခါမှာတော့ American 3 EDM တင်ကန်းစာတွေကိုဒေါ်လာသန်းကတင်ဆက်ပေးပါလိမ့်မယ်ရှင
်။ဒီသတင်းပါ English American ဆိုင်ကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ EDM အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အသုံးကတော့
Double down.
ဖြစ်ပါတယ်။စာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖြစ်ပြီးစုစုခွင့်ရဲ့တိုက်ရိုက်ဒီဘက်ကတော့အောက်ကိုနှစ်စာချလိုက်တာဖြစ်ပါတယ်။ဒီအသုံးက blackjack ဆိုတဲ့ကက်ဆီနိုလောင်းကစားနည်းကနေဆင်းသက်လာတာဖြစ်ပါတယ်။ blackjack ဖဲကစားနည်းမှာဒိုင်းကဖဲနှစ်ချပ်ဝေအပြီးဖဲသမားကကိုယ့်လက်ထဲရောက်နေတဲ့ဖဲတွေရဲ့အခြေအနေကောင်းနေရင်တိုင်းကနောက်ဆုံးတစ်ချက်မဝေမီဖဲသမားကသူပထမထိုးထားတဲ့လောင်းကြီးကိုနှစ်ဆတိုးလောင်းဝင်ရှိတာဖြစ်ပါတယ်။တနည်းတော့ကိုယ့်လက်ထဲမှာရှိနေတဲ့ဖဲနှစ်ချက်ကနိုင်ကြီးများတဲ့ဆိုရင်ကိုကပိုအတင့်ရဲလာပြီးလောင်းကြီးနှစ်ဆထိုးတဲ့သဘောမျိုးဖြစ်ပါတယ်။ ADM ဆိုတဲ့တော့အဒီဘယ်ကတော့လူတူအနေနဲ့အခြေအနေကောင်းလို့တစ်ခုခုနဲ့ပတ်သက်လို့အတင့်ရဲပြီးနှစ်ဆတိုးအားဆိုင်လှုပ်ဆောင်တာဒါမှမဟုတ်နှစ်စာတိုးဖီအားပေးလှုပ်ဆောင်တာမျိုးကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုသမ္မတဒေါ်နယ်ထရမ့်ဖေရီလ9ရက်နေ့ကလွှတ်တော်မှာပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမေးခွန်းမှာနိုင်ငံတွေနေဆက်လုံခြုံရေးဟာဘယ်လောက်အရေးကြီးတယ်ဆိုတာကိုပဲအလေးပေးပြောကြားခဲ့တဲ့အတွက်ကြောင့် The Atlantic စာဆောင်မှာ Trump doubles down ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The people need to double down on their call to amend the country's constitution
လူတွေနေနဲ့နိုင်ငံရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နှစ်ဆတိုးဖိအားပေးတောင်းဆိုတင်ကြတယ်လို့ဒေဗီရပါတယ်ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The people need to double down on their call to amend the country's constitution.
ကုစလေတင်ပြပြီးမှာကတော့
to be cornered.
ဖြစ်ပါတယ်။စာလုံးပေါင်းက TO2BEB 2B ကဖြစ်စေတာ CORNERED cornered ကဒီနေရာမှာတောက်ပိတ်မိနေတာကိုဆိုလိုတာဖြစ်ပါတယ်။စုစုထွေးရဲ့တိုက်ရိုက်ဒီဘေကတော့တောက်ပိတ်မိနေတဲ့နေရာကိုရောက်နေတာဖြစ်ပါတယ်။idioms ဝေတော့အဒီပဲကလေသိမကွာလာပါဘူးကျမတို့မြန်မာမှာကြောင်ပိတ်မိနေတာလွလန်းသိမမြင်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးကို2016သမ္မတရွေးကောက်ပွဲမဲဆွဲလှရှားခဲ့စဉ်ကသမ္မတ Trump ကမက္ကဆီကိုနဲ့နယ်စပ်လုံခြုံရေးတွေတိုင်းကြီးဆောက်လုပ်ပေးမယ်လို့ဂရီပေးခဲ့တဲ့အတွက်သူပေးထားတဲ့ဂရီကိုလိုက်နာဖို့လိုအပ်နေတာဖြစ်ပါတယ်သမ္မတအနေနဲ့ကိုအတာကိုစူးဆိုသလိုတိုင်းဆောက်လို့ဖို့ဒေါ်လာ53ဘီလီယံကိုမရမကတောင်းဆိုဖို့ကြိုးပမ်းရမှာ35ရက်ကြာအမေရိကန်အစိုးရဒစိပိုင်းတမိုင်းတင်ကြောင်ပိတ်ခဲ့ရတဲ့ကာလနှစ်ကြုံတွေ့ခဲ့ရတယ်လို့သူ့ရဲ့ Republican လွှတ်တော်အမတ်တွေထံကလည်းဆန့်ကျင်မှုတွေထွက်ပေါ်လာခဲ့တာနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်သူဂရီတီးဖို့ကြိုးပမ်းရမှာလက်တွေမလွယ်ပဲဖြစ်နေပြီးမဖြစ်မနေလှုပ်ပေးရတော့မယ့်ကြောင်ပိတ်မိနေတဲ့အခြေအနေဆိုက်နေတာမို့ The Politico သတင်းစာကြီးကTrump cornered on border wall ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The boss was cornered on his promise to give a pay raise to his employees.
ဆရာသမားကသူ့ဝန်ထမ်းတွေကိုလစာတိုးပေးမယ်လို့ပေးထားတဲ့ဂရီနဲ့ကြောင်ပိတ်မိနေတယ်လို့ဒီပဲရပါတယ်။ဥမောင်နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
The boss was cornered on his promise to give a pay raise to his employees.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
to go nuts.
ဖြစ်ပါတယ်စာလုံးပေါင်းက TO2GO to go ကဖြစ်စီတာ NUTS nuts ကဒေဗီမျိုးမျိုးရှိပေမယ်1800ခုနှစ်များက NUT nut ကိုလူရဲ့ဥကောင်းဖြစ်ဘန်းစကားမှာအသုံးပြုခဲ့တာဖြစ်တဲ့အတိုင်းဒီနေရာမှာ nuts ကိုဥကောင်းဖြစ်ယဉ်ညွန်းသုံးတယ်လို့ဆိုရမှာပါ to go nuts ရဲ့ idiom အဓိပ္ပာယ်ကတော့ဥနောက်ချောင်းနာယူတာအဓိပ္ပာယ်မရှိရှောက်လို့နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်တမန်အသုံးကတော့ crazy ဖြစ်တာလို့ဆိုနိုင်ပါတယ် to go nuts အဓိပ္ပာယ်အပြင် drive me nuts ဆိုပြီး drive နဲ့တွဲသုံးရင်တခုခုကြောင့်မခံမရနိုင်အောင်စိတ်ဆိုးဒေါသထွက်စီတာကိုဆိုလိုတာဖြစ်ပါတယ်ဒါအပြင် I'm nuts about something ဆိုရင်တခုခုနဲ့ပတ်သက်ပြီးတော့အယူမူးဖြစ်တာသိကူငမရဖြစ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ Two Nuts အသုံးကို2016ရွေးကောက်ပွဲကာလကသမ္မတ Trump နဲ့ Russia အဆက်အသွယ်တွေအကြောင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ American အောက်လွှတ်တော်အသစ်မှာအမှတ်အများစုနေရာရလိုက်တဲ့ Democrat တွေကခုတော်ဖိအားတိုးပေးလာတဲ့အတွက်ကြောင့် Trump ကသူ့ကိုအကန့်အသတ်မရှိလိုက်နှောက်ရှစ်နေတဲ့ Democrat တွေဟာဥနောက်ချောင်ကူညပြီဆိုပြီးဝေဖန်ခဲ့တဲ့အတွက်ကြောင့် Fox News မှာ President Trump says Democrats are going nuts with unlimited presidential harassment. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
။ John said he was going nuts with all his financial woes.
John ကသူ့ရဲ့ငွေကြေးပြဿနာတွေကြောင့်သူဥနောက်ခြောက်နေပြီလို့ပြောခဲ့တယ်လို့ David ရပါတယ်။
John said he was going nuts with all his financial woes.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
double down, to be cornered, to go nuts.
တို့ဖြစ်ကြပါတယ်။နောက်တင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
လာတဲ့နည်းဆက်ပြထားတဲ့အမေရိကန်သုံး EDM သင်ခန်းစာကိုနားဆင်ကြကြတာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့တိုက်ရိုက်လေလံစီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနေ့ခင်ဗျာဒေါက်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီ16ရက်တင်းတွင်နေမနေ့ခင်အတွက်ဖီယိုမြန်မာမိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုဒေါက်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့မနေ့9နိုင်ထိလိုင်းဒိုမီတာ32 40 48အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်စီစဉ်ထုတ်လွှင့်ရေးမူမတ်စုမွန်နဲ့ကိုအောင်လင်ဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်အစီအစဉ်မှာတော့ရှင်နေကြီးဦးကိုနီအသက်ခံရတဲ့အမှုနဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ကြောင်းဆွေးနွေးသွားမှာပါဖွဲ့စည်းပုံခြေခံဥပဒေရေးအကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှင်နေကြီးဦးကိုနီလောက်ချန်ခံမှုတွေတရားခဏ်တွေကိုအမြင့်ဆုံးသေတံထောင်နှံနေပြစ်ပေးဖို့တရားရုံးကဆုံးဖြတ်လိုက်ပါပြီဒီစင်ကြီးဟာဦးကိုနီအတွက်တရားမျှတမှုကိုတကယ်ပဲဆောင်ကျဉ်ပေးနိုင်ခဲ့သလားမြန်မာနိုင်ငံတရားစီရင်ရေးစနစ်အတွက်လေ့လာစရာသင်ခန်းစာယူစရာဘာတွေများကြံခဲ့တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါဥပဒေရှုထောင့်နိုင်ငံရေးရှုထောင့်ကနေဆွေးနွေးဖို့ဒီမြန်မာနိုင်ငံကလူ့ခွင့်ရေးရှင်နေကြီးဦးသိန်းသန်းအာရှလူ့ခွင့်ရေးကွန်ဖရင်ကဥပဒေပညာရှင်ဦးမင်းလွင်ဦးနောက်88မျိုးဆက်ကဦးမြတ်ရီတို့ပင်နိုင်ဆွေးနွေးပြဖို့လည်းဖိတ်ကြားထားပါတယ်အခုပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းမှာရောက်နေပါပြီဆိုတော့အရင်ဆုံးကျွန်တော်ဦးသိန်းသန်းဦးရဲ့ဟိုတုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာအခုဒီတရားရုံးစီရင်ချက်အပေါ်မှာဥပဒေပညာရှင်တူအမြင်နဲ့ပြောရမယ်ဆိုရင်ဥက္ကုဏီအတွက်ထိုက်တဲ့တရားမျှတမှုရခဲ့လို့များဆိုနိုင်မလားဆရာဦးသိန်းသန်းဦးအရင်ဆုံးအချင်းချင်းအနေနဲ့တုံးသက်ပြပါလားခင်ဗျာ
သူအပြည့်အဝရတယ်လို့ပြောလို့မရဘူး။ကျွန်တော်တို့ဒီလင်းနဲ့အဝင်းစော်ဧကန်မြောက်ကိုဥက္ကုဏီတက်တဲ့အမှုမှာတော့နိတိခကိုဒီမြေဆောင်34နဲ့ပြည်တန်းချတာတော့ကျွန်တော်တို့ကျူးကျူတယ်ဗျအမှန်တကယ်။ဒါပေမဲ့ခုနအောက်ဒီဒေယာပြုပေါ်မှာချတဲ့ပြည်တန်းအင်မတန်မှတက်ညာပြီးတော့သူ့လူနဲ့တိုက်ကြည့်တယ်ဆိုကျွန်တော်မယူသပါဘူး။ဒါတော့တော်တော်ကြီးတည်ပါနောက်တစ်ခါဒီဝါဒီကိုနေဝင်တတ်တဲ့အမှုကြီးကဒီတော့အနေနဲ့ပြည်သူတရားတွေဆိုရတယ်လို့ကျွန်တော်တို့ယူဆပါတယ်။ဒါကြတဲ့တော့အနေနဲ့ကားနေရကျွန်တော်တို့ဒီတရားမယ်အခုဖြစ်ပါတယ်။အဲ့တော့ဒီမှာချတဲ့ပြည်တံကတော့တဝက်ပဲကျွန်တော်တို့ရှင်းနိုင်ရှိတယ်လို့ပြောပါပါ
။ဟုတ်ကဲ့ဆရာဦးသိန်းသန်းဆွေးနွေးပြတာကျေးဇူးပါ။ဆိုတော့ဦးမင်းလွင်အမြင်ရောခင်ဗျာဦးမင်းလွင်ဒီအမှုနဲ့ပတ်သက်လို့ပေါ့လေဟိုဥပဒေတော်ကနေတုံ့တက်မယ်ဆိုလို့ရှိရင်ထိုက်တဲ့တရားမျှတမှုရခဲ့တယ်လို့ပြောနိုင်သလားခင်ဗျာ။
အဲဆိုတော့ကျုပ်သိန်းဆောင်ပြောသလိုပေါ့နော်တစိတ်တစ်ပိုင်းတော့ကြားတယ်ပေါ့ဗျာဒီအမှုကိုစတင်စစ်ဆေးတင်ကြဲကကျွန်တော်တို့အနေနဲ့ကတော့တိတ်ပြီးတော့သဘောမတွေ့ပေါ့နော်အမှားအပြည့်ဆိုလို့ရှိရင်ဒီမှုကိုမြန်မြန်ဆန်ဆန်စစ်ဆေးတင်နိုင်ဖို့အတွက်ကိုအထူးတရားရုံးနေဖွင့်ရမယ်ဒါမှမဟုတ်လို့ရှိရင်လည်းတိုင်းအဆင့်အထူးတရားရုံးဖွင့်ပြီးတော့ဒီမှုကိုမြန်မြန်ဆန်ဆန်စစ်ဆေးတင်မှုတို့ရတယ်အဲ့တော့အမှုကောင်များများဆောင်ရန်စစ်ဆေးခြင်းအပြင်ကျွန်တော်တို့တပ်ပေကံအထောက်အထားတွေစုံစုံလင်လင်နဲ့ရရှိနိုင်တဲ့ကာလကြာရှည်သွားတဲ့အခါမှာကျွန်တော်တို့ဥပဒေဆောင်ဖို့လေးရှိပါတယ် justice delay justice deny ဆိုတာလိုမျိုးပေါ့နော်အဲ့ဒီလိုမျိုးတွေဖြစ်တတ်တယ်ဒါကြောင့်ကျွန်တော်တို့ကတော့အမှုစတင်စစ်ဆေးပြီးဆိုကြတဲ့ကူကဒီအရေးယူထားတဲ့ပုံမှန်မှာလည်းကျွန်တော်တို့ကအကြံဖဲမှုတက်တဲ့ဥပဒေရအရေးယူပြီးတော့တိုင်းတရားရုံးကနေဒုတိယရုံးနဲ့ဒီစီစီရင်နေဆိုလို့ရှိရင်မြန်မြန်ဆန်ဆန်နဲ့လေးပူဆဲဆဲနိုင်မယ်။နောက်ပြီးတော့ဖြစ်အောင်ဟန်တာလောက်တဲ့ပြည်တံနေလေယခုတက်ပူမှုပြီးချက်မှတ်နိုင်မယ်လို့ကျွန်တော်တို့ဒီမြင်ယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုမြရဲ့အမြင်ရောခင်ဗျာကိုမြရဲ့အခုဟိုဥက္ကုဏီအတွက်ဒီထိုက်တဲ့တရားမျှတမှုရခဲ့တယ်ဒီအခုဒီတရားရုံးစီရင်ချက်ကမျှတမှုဆောင်ကျင်းပေးနိုင်ခဲ့တယ်လို့များယူဆလားကိုမြရဲ့အမြင်လဲဆွေးနွေးပေးစေချင်ပါတယ်
။ဒီလိုပါကျွန်တော်မြင်လာတော့ကျွန်တော်နိုင်ငံရေးရှိကောင်းညာပဲမြင်တယ်ပေါ့နော်ဒီဘုကအာဏာရှင်ကဘုကူးလို့ကျွန်တော်လက်မှတ်ပြောချင်နေကြအဲဒီလိုဆိုတော့မြန်မာနိုင်ငံမှာလူ့ခွင့်အစည်းအဝေးမှာခွဲခြားခံရမှုတွေပေါ့ခွဲခြားမှုရှိတယ်ဆိုတဲ့ဟာကို
ချင်းနဲ့ရှားရှားကြီးတက်ပြီးကြတယ်လို့ဖြစ်နေတယ်လို့ကျွန်တော်အိုက်တန်းညင်းတယ်အဲကျွန်တော်ပြောချင်တာကဒီဥပဒေဆိုတာကဥပဒေအထက်မှာဘယ်လိုမှရှိလို့လည်းမရဘူးဥပဒေရဲ့သုံးမမှုအောက်မှာဒီလိုကြီးပါပါရဲ့ခွဲခြားမှုပြင်ဆင်ရမယ်လို့ကျွန်တော်နားလေတယ်ဥပဒေကျိုးလို့နဲ့ဒီကိုလူမျိုးပါလာနေကြည့်လို့လည်းမရဘူးလေကျွန်တော်အိုက်တန်းနားနေပါတယ်ဥပမာဆိုရမယ်ကိုယ်ဒီဟာဆုံးလက်ပုံတင်လေးခုတိုင်ဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှမရှိဘူးဖြစ်နေတယ်။ဒါကျွန်တော်တို့ဒီကျောင်းသားတိုင်းပိုင်းထဲမှာမချသေးခင်ကပဲဘာသာဘကျောင်းသားပြောင်းရဲ့စက်ဖို့တတိယဆိုအမှုကနှင်းနေချင်ဘူးခုတက်ပြီးမပြတ်သေးဘူး။ကိုယ်ဒီဟာပြုမှုနဲ့ပတ်သက်ပြီးတော့မှဒီလိုမျိုးအမှုတွေတက်လာတယ်ကျွန်တော်မတွေ့မတွေ့သေးဘူးပေါ့ဗျာနောက်ဦးနဲ့ဆက်ဆွဲမှာကျွန်တော်မပြောရဘူး။အဲ့တော့အဲ့ဒီအခြေအနေကြီးမှာတော့ဒီပြားစီမှုစနစ်ဟာပြတ်မှာကလားတော်မှုလို့ချင်းချင်းတော့လည်းလာကြတော့ကျွန်တော်မြင်လာတော့ပြည်သူထုပါပဲအဆုံးဖြတ်ပေးလို့ねကျွန်တော်တို့ပြည်တော်ပြည်တော်ပြည်သူရဲ့စိတ်ထဲမှာလည်းမချစ်မရဲလေမချစ်မနှမ်းလို့ဖြစ်တယ်ဆိုတာလည်းကျွန်တော်မြင်တယ်။ဒါကျွန်တော်ပြောချင်တာကကျွန်တော်တို့နိုင်ငံမှာဒီမျိုးကြီးကဘာသာကြီးကခွဲခြားမှုကိုမရှိဘူးခွဲခြားပြဿနာမရှိဘူးတနည်းအားဖြင့်တနည်းအားဖြင့်ဥပဒေရဲ့တရားစီရင်မှုကြီးဒီတော့အားလုံးမြန်မာနိုင်ငံသားအားလုံးတရားမျှတမှုမှန်မှမရှိရဆိုရင်တတိယကြက်တစ်ခုတော့ဒီတရားစီရင်ကဖြစ်လာလိမ့်ဖြစ်လာတယ်လို့ကျွန်တော်အိုက်တိုင်းမမြင်ဘူးဒါကျွန်တော်အနေနဲ့ရှင်းနေပြောတာ
ပါ။ဟုတ်ကဲ့ဟုတ်ဆိုတော့ဒီလိုလက်ရှိဒီတရားစီရင်မှုပေါ်မှာတော့ဒီဟိုအပြေဝတရားမျှတမှုရရဆိုတဲ့အမြင်မျိုးတော့မပြောနိုင်တဲ့သဘောပေါ့ကိုမြားကြီးအနေနဲ့ဆိုတော့ဒီကိုမြားကြီးပြောတဲ့ဟာတခုနဲ့ပတ်သက်လို့လည
်းအရင်တော့ကျွန်တော်မှမရှာနိုင်လား
။ဟုတ်ကဲ့
အရင်တော့ကျွန်တော်မရှာနိုင်ဘူး။သူကကျွန်တော်ဒီမှုရဲ့နောက်ကမှအများကြီးပုံဝင်ထားတာရှိတယ်။ကျွန်တော်ပြောတာကပြန်ခုညအသက်ခံလို့ပြောတာမဟုတ်ဘယ်သူပဲဖြစ်ဖြစ်အသက်ခံရတယ်ဆိုချင်းတရားဥပဒေဟာတိမ်တောက်မှုရှိတယ်နဲ့ဘယ်သူကိုမဆိုဖြစ်ဖြစ်မဲမဲနေနေရောပါအားလုံးပတ်မှန်တယ်မြတ်မြတ်တတစီရင်နေစနစ်မျိုးဖြစ်ဖြစ်ကြတာကိုပြောတာပါ
ဟုတ်ကဲ့ဒါကြောင့်လဲကျွန်တော်တို့ဒီဟိုတရားရေးနဲ့ပတ်သက်တဲ့ဒီသင်ပုအသင်္ကေတမှာဆိုလို့ရှိရင်လဲဒီဟိုတရားဆောင်တဲ့နတ်သမီးကိုမျက်နှာစီးထားရဲဆိုတော့ဒါလို့ဘဲမလိုက်အောင်ပေါ့နော်ကြောသားရင်သားမခွဲအောင်အသားရောင်မခွဲကြအောင်ဆိုတော့သင်္ကေတမျိုးနဲ့ကျွန်တော်တို့ဖော်ထားရဲဆိုတော့ဒါကလည်းအထင်ရှားပါကိုမြားကြီးကလည်းဒါကိုပဲထောက်ပြရတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဒီကိုမြားကြီးထောက်ပြတဲ့အချက်ထဲမှာပဲကျွန်တော်နောက်တစ်ခုဦးသိန်းသန်းတို့ပြန်ဆွေးနွေးစီချင်တာကဒီနှစ်နှစ်လောက်ကြာတဲ့ဒီတရားစီရင်လုပ်ငန်းတွေဒီစုံစမ်းစစ်ဆေးမှုတွေမှာဒါလို့ပေါ့လေအများပြည်သူကြားမှာလဲတန်နေရဖြစ်စီရတွေဘဝင်မကြရတော်တော်များတွေ့ခဲ့ရတယ်ဆိုတော့ဒီနောက်တစ်ချိန်ထဲမှာပဲဒီပညာရှင်တွေအပိုင်းကလည်းဒီစုံစမ်းစစ်ဆေးရဲ့နေရာမှာပဲဖြစ်တရားစီရင်တဲ့နေရာမှာပဲဖြစ်အကန့်အသတ်တွေဟန်တားတွေရှိရဆိုပြီးတော့ထောက်ပြတဲ့အချက်တွေလည်းရှိတယ်ဆိုတော့ဒီအခုတရားစီရင်မှုဒီနှစ်နှစ်တာကာလအတွင်းမှာပေါ့လေဆရာတို့အနေနဲ့အဓိကအဖြစ်အားရမှုမရှိတာဘယ်လိုအပိုင်းတွေများတွေ့ခဲ့ရလဲဆရာ
ပထမဆုံးအချက်ကတော့ဒီမှုကခုနကကိုယ်ကြီးပြောတယ်လို့တန်မှန်ဒီတန်းမျိုးမဟုတ်ဘူးကြာဒီလိုတွေပဲကျွန်တော်တို့ရဲ့နမရယာရှိတဲ့ညာကွန်ရက်ကတော့ဒိညာဘလုလတ်တော့ရှိတဲ့ဒိညာကတည်းကရှိလို့တက်ခံလို့ကျွန်တော်ပြောတာမဟုတ်ဘူးတက်ခံရတဲ့အနေအထားကရန်ကုန်မြို့လေကောင်နိုင်ငံတကာဒီစိတ်ဒီမြင်ကွင်းမှာမြင့်ကြီးကြောင်ကြောင်ကြီးမှာကြောင်ကြောင်တင်းတင်းတက်ပြလိုက်တာဟာတကယ်တန်မှန်ဒီတန်းတူရောက်တဲ့အခြေအနေကြီးရဲ့ရှိတဲ့ဥက္ကုနီယမော်ဒန်တစ်ဖက်ဆိုင်မှာအောင်ဝင်းတော်ရဲ့ကျောက်ပတ်တူတဲ့နီးနီးတွေတက်တာမဟုတ်ဘူးဒါအကြံတဲ့အာရဗိတိရှိတယ်အဲ့လိုကြီးကြီးတဲ့အမှုကြီးစစ်ဆေးတဲ့အခါမှာအဲတောင်မင်းကြီးပြောတယ်ကဒီကကြီးကြီးတဲ့ခုံမင်းကြီးနဲ့စစ်ဆေးတယ်နဲ့အမြင်နဲ့စစ်ဆေးကျွန်တော်တို့တွေရထောင်ဘူးဝတွေမှာစစ်ခံရတာပါ
ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဦးမင်းလွင်ရဲ့ဟိုသဘောထားလည်းကျွန်တော်သိချင်ပါတယ်ကိုမင်းလွင်ကစစောတစ်ချက်ထောက်ပြသွားတာတော့ဒီအထူးတရားရုံးတွေဖွဲ့စည်းတင်တာမျိုးတို့နောက်ပြီးတော့ပေါ့နော်ဒီကျန်တဲ့ဒီဟိုအဓိကနောက်ွယ်ကလူတွေကိုပေါ်ဟိုပေါ်ပေါအောင်အဓိကအာယုံဆိုင်စစ်ဆေးဖို့ဆိုတာမျိုးတွေထောက်ပြရလည်းရှိပါတယ်ဆိုတော့ကျွန်တော်ဒီနှစ်နှစ်တာစုံစမ်းစစ်ဆေးမှုတွေအတွင်းမှာအဓိကအနေနဲ့အားနည်းချက်ဖြစ်နေဥပဒေရေးရာအရာဒီချင်းကမှုတွေမှာအဓိကအားနည်းချက်ဖြစ်နေဘာတွေများမြင်မိလဲကိုမင်းလွင်
အဲတရားစွဲအဓိကတော့ဗျာတရားစွဲဖွဲ့စည်းပေါ့နော်တရားစွဲဖွဲ့စည်းကနေပြီးတော့လူအပ်တဲ့တက်တေကအထောက်အထားကြီးရှာဖွေတဲ့နေရာမှာတွေ့ရှိတယ်ရင်တွေ့ရှိတဲ့အတိုင်းကိုမြန်မြန်ဆန်ဆန်ခြေရာကိုရှာဖွေမှုလို့လေတင်းစီရမရင်တင်းစီရမယ်တဲ့ပစ္စည်းတွေပေါ်မှာဥပဒေနဲ့ညီဆွရင်ဥပဒေနဲ့ညီဆွတဲ့အတိုင်းတရားစွဲဆိုရေးယူဖို့လို့လေအစိုးရပြောတယ်လို့ပေါ့နော်မှတ်ပုံတင်ကတ်ဒီနိုင်ငံသားကတည်းကလေးကလောက်တွေ့တယ်အဲ့ဒီကိစ္စကအခုချိန်ကြီးမဖြစ်သေးဘူးဆိုတာမျိုးကမဖြစ်သင့်ဘူးနောက်ပြီးတော့တခါဆက်သွေးစက်တွေမိတယ်လက်နဲ့တွေမိတယ်ဒါတွေနဲ့ပတ်သက်လို့လေတရားရုံးနေမှာဒီအမှုမှာတခါတည်းကိုတရားစွဲဖွဲ့ကြီးကနေစွဲတင်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဥစ္စာမှာအစိုးရပြောသလိုမျိုးပေါ့နော်ဒီမူလစီရင်ပိုင်းခွင့်ရမျိုးနဲ့တရားရုံးတို့ယုံနေကိုခွဲပြီးတော့စစ်ဆေးစီရင်ခြင်းအပြင်ဒီမှုကပြန်ပြီးတော့ ညာတင်းတဲ့လောက်မညာမဖြစ်နေတယ်ဒါကြောင့်လဲကျွန်တော်တို့ကအထူးတရားရုံးလိုမျိုးဖွဲ့စည်းပြီးတော့ကမှုနဲ့သက်ဆိုင်တဲ့ကိစ္စရတဲ့အားလုံးကိုတခါလေအထူးတရားရုံးမှာတင်ပြစစ်ဆေးစီရင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီမှုကပို့ပြီးတော့လဲရုံလုံးကြွလာနိုင်တယ်ပို့ပြီးတော့လဲပေါ်လာနိုင်တယ်နောက်ဒီအမှုကိုစစ်ဆေးစီရင်တဲ့အခါမှာအဓိကစက်တွေထောက်ထားတွေပြုစုတာကဒီလေးပေါ့နော်မြန်မာနိုင်ငံရဲတပ်ဖွဲ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဖွဲ့စည်းပုံအရကကျွန်တော်တို့မှာတမ်းမြအများကြီးဖြစ်တယ်။အဲ့တော့တရားစွဲဖွဲ့စည်းမှာအဓိကအမှုကိန်းကိုတည်ဆောက်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကဒီရဲလုံထုံလုံကြီးကိုသေသေးချာချာနားလေတတ်ကြွတဲ့သူတွေမဟုတ်ပဲနဲ့စစ်တပ်ကအသွင်ပြောင်းရောက်လာတဲ့သူတွေနောက်ပြီးတော့တခါဒီအမှုမှာကိုအောင်စိုးပြောလို့သာယခုလိုမျိုးအောင်ဝင်းတော်လိုအောင်ဝင်းဆိုင်တို့အောင်ဝင်းသုံးတို့ကိုဖမ်းမိတဲ့ကိစ္စမျိုးကတော်တော်ရှင်းဖို့ကောင်းတဲ့ကိစ္စမျိုးဖြစ်တယ်။အဲ့တော့လိုအပ်တဲ့သက်တွေကအထောက်အထားတွေကိုရဲစီးမြင်စည်းကမ်းအနေနဲ့ညီတရားရုံးတွေတင်ပြပြီးတော့တရားစွဲဆိုဖို့အများကြီးလိုတယ်။အခုကျွန်တော်တို့ဇေယျပြုတ်ကိစ္စမှာဥပဒေရအာဏာချက်တွေရှိတယ်ဆိုပြီးတော့ဥပဒေကိုပဲတွဲချနေတယ်။အမှန်ကဥပဒေရအာဏာချက်ကိုလူတွေကပြန်ပါမီတော့လုံယူသလိုမျိုးဖြစ်နေတယ်ဆိုတာလို့ကျွန်တော်ဟုတ်ကဲ့ဆိုလိုတာတော့ဒီ
ဥပဒေကိုထိန်းချောင်းတဲ့ပုံစံတွေဘက်မှာအားနည်းချက်တွေကလည်းတော်တော်များရှိခဲ့တယ်ဆိုတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဒါကြောင့်လည်းကျွန်တော်တို့ကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြန်လည်ပြင်ဆင်ဖွဲ့စည်းတဲ့နယ်ဥပဒေကိုတကယ်တကျနားလည်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတိသက်သာတွေနဲ့စုဖွဲ့တဲ့နယ်အသွင်ပြောင်းတွေကိုတခါလေရဲတပ်ဖွဲ့ကနေပြီးတော့ထုတ်ပယ်တဲ့နယ်ဆိုတော့ကျွန်တော်တို့ပြောတဲ့အချိန်ပေါင်းလည်းမနည်းတော့ပါဘူး
ဟုတ်ကဲ့ပါ
အခုလိုလို့ရှိရင်ကျွန်တော်တို့ခရိုင်ရဲမှုရဲ့အထက်အကုန်လုံးကတပ်မတော်ကအသွင်ပြောင်းလာတဲ့ဘုံမှုပြုတ်ဘူကြီးပြုတ်အဲဒါတွေပဲဖြစ်နေတယ်သူတို့ကရဲစီမင်းစည်းကမ်းနဲ့စက်ပေထောက်ထားတွေကိုကြာပွေဖို့ဆိုတဲ့နေရာမှာအများကြီးအားနည်းချက်ရှိတယ်ဆိုတာကိုကျွန်တော်တို့အမှုတိုင်းတော်တော်များများမှာတွေ့နေရတဲ့သာရကတွေရှိပါတယ်ဒါကြောင့်ကျွန်တော်တို့ကလည်းတရားစွဲဖွဲ့စည်းရဲ့အားနည်းချက်တွေကြောင့်ဒီမှုမှာယခုလိုမျိုးဖြစ်တယ်ဒါတွေကိုကျွန်တော်တို့အချိန်ရှိတော့မှအများပြင်ဆင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့ပြောလို့ရ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုမြားရေးကိုလည်းတခုတော့ဆွေးနွေးစေချင်ပါတယ်ခင်ဗျာဟိုတကယ်တော့ဥပဒေဆိုတာဆော့ဆော့ကိုမြားရေးကအဓိကတော့ဒီတရားစီရင်စနစ်နဲ့ဒီတရားမျှတမှုကြောသားညင်သားမခွဲခြားပဲမြတ်တရားမျှတတာဟိုတရားပိုင်ခွင့်တရားဥပဒေကဆောက်ရှောက်တဲ့အကာအကွယ်ရယူပိုင်ခွင့်ရှိတဲ့အပိုင်းကိုဆွေးနွေးထားတာဆိုတော့ကျွန်တော်ဒါနဲ့ဆက်ဆက်ပြီးတော့ဆွေးနွေးစေချင်တာကတော့ဟိုဥပဒေဆိုတာတကယ်တော့ကျူးလွန်သူတွေကိုထိုက်သိမ်းတဲ့ပြစ်ဒဏ်တွေပေးတာအပြင်ပေါ့လေနောက်မှအလားတူမကျူးလွန်ရဲအောင်ဟန်တားဖို့ဆိုတဲ့ရည်ရွယ်ချက်တွေလည်းပါပါတယ်တကယ်သူအနှစ်သာရပိုင်းမှာဆိုတော့အခုမှုမှာရောဒီလိုရည်ရွယ်ချက်မျိုးတွေပြည့်ဝခဲ့လားဘာဖြစ်လို့လဲဆိုတော့ဒီထင်ရှားတဲ့ပုံကိုတယောက်ဒီလူပုံလဲမှာအသက်ခံရတဲ့အမှုမျိုးမှာတော့မှတရားမျှတမှုရမရဘူးဆိုတဲ့ခန်းစားချက်မျိုးတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကဒီနိုင်ငံရေးလူမှုရေးအရာရောဘယ်လိုမျိုးနောက်ဆက်တွဲတက်ရောက်မှုတွေရှိလာနိုင်တယ်လို့ယူဆလဲကိုမြားကြီး
ဒီကကျွန်တော်တို့ကကျွန်တော်တို့နိုင်ငံကိုဒီမိုကရေစီနိုင်ငံတနည်းအားဖြင့်ဒီမိုကရေစီဆက်ရောက်တဲ့နိုင်ငံဖြစ်ဆောက်တဲ့အခါမှာနိုင်ငံအတွင်းမှာပြည်ချင်းနေတဲ့နိုင်ငံသားအလုံးဥပဒေအခြေခံစာကိုကျန်းမာရေးရည်ရွယ်ချက်တွေဆိုတော့ဆောင်းကွန်ရဲ့ပြည်ကအများကြီးတဲ့အတိုင်းအပြည်ဆိုင်လေးစီးကြီးရဲ့ပလောကအောက်မှာအသက်ခံရတာဖြစ်တယ်ဒီကဒါရှင်းနေအကုန်လုံးနေတယ်အမှုကိုစစ်ဆေးတဲ့အခါမှာနှစ်ကြာတယ်ဒီတဲ့ခါမှာကျွန်တော်တို့ကလူပြတ်တစ်ခုတော့ရှိတယ်ကိုလားကျွန်တော်ပြန်လဲထောင်ထဲမှာပြောင်းလာတာနေရဲ့ဒီပါလူပြတ်ခေါင်းကျသွားတော့ကျွန်တော်တို့မူတည်တာမဟုတ်ဘူးလို့ခေါ်လဲကျွန်တော်ပြောပြအကြောင်းရင်းမရှိပါဘူးသူတို့ရင်းနှီးမှာထောင်ကြနေတယ်ကိုယ့်ရဲ့ဂျန်ဒီဝင်ဖြစ်နေတာသူတို့အားလုံးပြောပြောရှင်းရှင်းဖြစ်ချင်တာမိသားစုနဲ့တိုက်ပိုက်ဖို့ဝင်နေကြတာကျွန်တော်ပြင်ကျင်တာပါသို့တော့တရားဥပဒေစီရင်သုံးမှုကညှတာမှုမရှိဘူးဆိုလို့ရှိရင်နိုင်ငံအကြီးကြီးပြောရင်ပါနိုင်ငံသားအချင်းချင်းအပြင်းမှာဒီဝန်ကျေးဇူးမူရဒီမျိုးပုံမှာခြေခံမယ်ဘာသာရေးပုံမှာခြေခံမယ်ဘက်တရားရင်လည်းပြောမယ်အားငါးဘက်ကျတော့ဘယ်လိုလုပ်တယ်မင်းဘက်ကျတော့စစ်ပြားလေအဲ့လိုစိတ်ကြည့်ကြတော့မဖြစ်ကြည့်ကြဘူးအဲ့လိုမဖြစ်ကြည့်ခြင်းမရှိဘူးခေအောင်လာတော့နိုင်ငံကိုတဲ့ကန်ကတရားစီရင်စနစ်ကညှတာမှုတူတယ်ကျွန်တော်ကတော့ပြောပြလို့ပေါ့ဗျာဥပမာအားဖြင့်ကျွန်တော်ကိုကြီးအားဖြင့်ပါရှင်မိုးတူကိုလုံးဝမရှိဘူးတော့နောက်ပုံစံလေးခုကန်တာလေဘာသာမှကျောင်းသားပြောကျွန်တော်တို့လူတွေသိချင်တယ်ခုခုဒီအမှုကိုပြီးသေးအခုကတည်းကဒီလိုနဲ့နဲ့ကြည့်ကြလေဆိုတော့အဲ့ဒါကြောင့်ပြောက်သွားတယ်ဆိုတော့ကြာစိတ်သာဝါမကြောက်ဘူးကြာအဲ့ဒါကြောင့်ကျွန်တော်တို့ကဘယ်လိုမှကျွန်တော်ပြောတာကပြီးတော့မင်းချင်တာကိုနားလည်လို့ပြီးပြီးနောက်ဆုံးညာလူတစ်ယောက်ကဆရာဦးကိုညီဆုံးသွားပါပြီဆရာဦးကိုညီဆုံးသွားတဲ့ဒီလူတစ်ယောက်ကိုဖတ်ပြီးတည်တံပြီးကျိုးပြီးတတ်လို့လေကျွန်တော်ဆရာဦးကိုညီဆင်လာပါမဟုတ်ဘူးဒ ြောင်းသားဘာမဲ့ဟိုလေသုံးပါဟာသူ့ကိုသူပြဲမဲမဲချီချီညီညီပြပြဝါဝါအားလုံးကိုပြပြတတ်တာသိရင်လည်းနိုင်ငံဟာငါ့နိုင်ငံပါလားဆိုကျွန်တော်ကိုယ်ကြည့်နေလားဒီအချင်းတော့မရောက်ခဲ့ဘူးကြာအဲ့ဒီခေတ်ကဘာဖြစ်လဲဆိုတော့ကျွန်တော်တို့အင်မာလူခွဲစီတဲ့မြမလူခွဲစီအင်မာဘာသာရေးရလူမျိုးရေးရစီလင်းနေဖြစ်လာတယ်ဒီစီလင်းနေရတဲ့ကာကမှုတွေတစ်ချက်အချင်းချင်းကမှနိုင်ငံတော်အချင်းချင်းကမှမင်းနိုင်ငံနဲ့မတူဘူးဆိုတဲ့အမြင်များနိုင်ငံတစ်ခုစီးလုံးနေနေပြီးတော့တယ်မှာအခက်အခဲအားကြီးဖြစ်တယ်အဲ့ဒါကကျွန်တော်တို့အချင်းအဖြစ်တင်နေရတာကို state ကပေါ်လစီပြန်ပြီးကျွန်တော်တို့တက်ဖို့လိုလာတာအဲ့တော့တရားစီရင်ရေးကိုပြန်သုံးသပ်ဖို့ဆိုလေလို့ကျွန်တော်ကပြောတာဖြစ်တယ်
ဟုတ်ကဲ့ကိုမြားကြီးဆွေးနွေးရ
ခဏမီးကာပါည
ဟုတ်ကဲ့ကိုမြားကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုစာရေးပေးပို့ထားတာကိုတိုင်းပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုလည်းရှင်းနေပါတယ်ဒီထက်ကကျွန်တော်တူကိုတန်းမောင်အရင်လှည့်ပေးခြင်းပါတယ်ကိုတန်းမောင်ဆွေးနွေးနေတာရှင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ကိုကြီးဒီအမှုကစဆင်တဲ့ကောက်ကိုပြည်တဲ့ရဟိုအဆုံးမကြတာပါအမှုရောက်ခုနစကြော်လို့ဆက်တယ်အောင်လဲဆိုမိုင်းဖြဲဟလာကိုယ်စလေသူကဒါရှမ်းပြည်နယ်ဆက်လာတာပါသူရှမ်းတော့မဟုတ်ပါဘူးသူ့ကိုဆက်တယ်ဆက်ပြီးတကယ်တော့အမှုဆိုတာဘယ်သူကခေါ်ဆစ်စေမင်းတို့ပါပါမပါပါဥပဒေအကြံပေးတယ်ဥပဒေအကြံပေးတယ်လို့တရားရုံးမှာဆက်တရားရုံးကဟုတ်တယ်မဟုတ်တယ်ဆိုတာပြီးမှသူတို့ရှောက်လဲချက်ပြီးရတာဒီအမှုဆက်ဆင်တဲ့ကောင်သူတို့အပေါင်းမကြတာပါဒီတန်းဖို့တည်းရပဲဟလာပြီးတော့လည်းမြေပိုင်းလောက်ကပဲနေပြည်တော်မှာလက်နဲ့တင်မိတယ်ဒါသူတို့အဖွဲ့ပါပဲဒီအပတ်ဆင်ဆင်းတဲ့အဖွဲ့တွေကိုပူလောင်းနေဦးဒါဒီစစ်တပ်ကရောဒီ NLD ရောသူတို့စီကြပြန်ဆက်ရမှာပါဆိုတော့ဒီဒီဟလာမဘဒင်အတူကန်နေဆိုတဲ့ပုံကလည်းဒါအကောလုံးကအမင်းကတိမ်မိတ်ပဲသွားမှာသူတို့တိမ်မိတ်သေးလိုက်လို့လေဝမ်းသာလာမင်းဝမ်းမသာပါခုနကဥပုံนี่လည်းပြန်မလာပါဘူးဒီလိုဖွံ့ဖြိုးတွေနောက်တော့မတက်လာအောင်လုံးဝမှာဖြစ်ပါတယ
်ဒီ
မှာတက်လာအောင်တမျိုးပြီးတမျိုးလို့သမင်းဝါးကိုစားထားအဲ့အဖွဲ့တော့ကဲဖမ်းလာဥပဒေရအခုဒီအမျိုးသားရေးမှာတို့ရောင်းမှာဆန္ဒအဲ့ဝရမ်းထုတ်တာရဲ့ပုံကိုပြတယ်ဥပဒေကမမှန်ပါဘူးကိုဟုတ်ကဲ့ဒီလောက်ပါပဲကို
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့ထိုင်းနိုင်ငံကိုတီးလည်မှုဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဥက္ကဋ္ဌကိုတော့တတ်ဖြတ်တယ်ဆိုတာကတော့ကျွန်တော်တို့အများတော့ဒါမတရားတတ်ဖြတ်တာတော့လူစိတ်မှာတတ်ဖြတ်သွားတယ်ဆိုတော့အမှန်တမ်းမှရက်ဆက်ရုံမှာတဲ့အဖွဲ့အစည်းတစ်ခုတတ်ဖြတ်တယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လဲဆိုရင်တော့အခုစီရင်ထတာကတော့ကျွန်တော်တို့ကတော့လုံးဝကိုသဘောမကျဘူးဗျ။ဘာဖြစ်လဲဆိုတော့အခုအလယ်ပိုင်းကနေပိုင်းတော့သူတို့လှုပ်ထားလိုက်တဲ့သဘောဖြစ်တယ်ဗျ။ဘာဖြစ်လဲဆိုရင်တော့ဟုတ်အဝဲခါရဘာဖြစ်လို့လွတ်နေတယ်လဲ။နော်ညီကြီးတို့ကတွေ့ရတာနဲ့ဘာဖြစ်လို့ပြတ်သွားတယ်။အဲ့ဒီကိစ္စမှာအဓိကဖြစ်နေတယ်ခင
်ဗျ။ဟုတ်ကဲ့ကျွန်တော်နောက်ထပ်ဒီစာပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုယ်တွေလည်းလှည့်ပေးခြင်းပါတယ်။တူကတော့ကျွန်တော်တို့မက်တီလာမျိုးကဥစိန်မောင်ဖြစ်ပါတယ်။မဆုမွန်ဖတ်ပြပေးပါအောင်ခင်ဗျ
။တရားရုံးချုပ်ရှေ့နေကြီးဥကိုနီလောက်ကျန်တက်ဖြတ်ခံရမှုဟာတာမန်လူတက်မှုမဟုတ်ပါ။အတိုင်းဝိုင်းနဲ့ဂျိုတင်စီစီလောက်ကျန်တဲ့နိုင်ငံရေးလောက်ကျန်မှုဖြစ်ပါတယ်။ဥကိုနီလောက်ကင်ကြိုးပမ်းနေတဲ့တရားဥပဒေရေးရာကြိုးပမ်းမှုကိုအခြေခံပြီးပိတ်ဆို့ဖြက်စီးပစ်လိုက်တဲ့လှုပ်ကြံမှုဆိုတာကိုအများပြည်သူတို့ကလေ့လာသိရှိနေပါတယ်ဒါဟာ open secret ပါသို့တော်တရားမျှတတဲ့ဥပဒေအရတရားစွဲဆိုပြီးတော့ဥပဒေနဲ့အညီတရားမျှတစွာစီရင်ဆုံးဖြတ်တဲ့လုပ်ငန်းစဉ်ဟာတရားမျှတတဲ့လုပ်ငန်းစဉ်လို့ပဲဆိုရမှာပါတရားဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတဲ့အဆိုဟာဂုံသိက္ခာရှိလာတဲ့အမှန်တရားကိုအထောက်အကူပြုတဲ့အဆိုဖြစ်ပါတယ်ဒါပေမဲ့အဂရိတရား၄ပါးထွန်းကားနေတဲ့ဒီကာလမှာတော့ဒီအဆိုဟာအလေးထားခြင်းခံရမှာမဟုတ်ပါဘူးတရားစီရင်ဆုံးဖြတ်မှုတွေဟာလည်းအဂရိတရား၄ပါးနဲ့ကင်းတာနည်းနိုင်ပါတယ်လို့ထင်မြင်ပါတယ်ဥက္ကဋ္ဌလှုပ်ကြံတက်ဖြတ်ခံရတဲ့အမှုကိုနှစ်နှစ်ကျော်အောင်စစ်ဆေးလေ့လာစီစစ်သုံးသပ်ပြီးမှစီရင်ချက်ချဖို့လုပ်တာကတော့နမူနာကောင်းတစ်ခုဖြစ်နိုင်စရာရှိပါတယ်အထူးအလေးထားဆောင်ရွက်မှုရှိတယ်လို့ဆိုရမှာဖြစ်ပါတယ်ပြည်သူတွေအကြားမှာတော့မေးမေးပျောက်ပျောက်ဖြစ်အောင်အချိန်ဆွဲမြုပ်ွယ်ထိန်းချုပ်ထားနေတဲ့ဖြောက်ဖြက်ပြဖို့ကြိုးပမ်းနေတယ်လို့ထင်စရာဖြစ်နေရကနေအခုထင်သာမြင်သာအောင်တရားသူကြီးကစီရင်ချက်ချမဲ့အချိန်ထိရောက်လာတာကတော့နမူနာကောင်းဖြစ်ပါတယ်ပြည်သူအများကျင့်တဲ့အာရစိတ်အေးရတဲ့အဖြစ်ကိုရလာပြီလို့ဆိုသင့်တယ်လို့ထင်ပါတယ်ဒါဟာတရားဥပဒေစိုးမိုးမှုပါပဲဒါပေမဲ့ဂိုင်းဖျားဂိုင်းနာကိုသာခြိုင်နိုင်ပြီးတော့အရေးအမြစ်ဖြစ်တဲ့လက်မဲကြီးတွေနဲ့ထွက်ပြေးတိတ်ဆောင်နေတဲ့သူတို့ရဲ့လက်ရင်းတစ်ပြက်တရခံပြေးတွေကိုဖော်ထုတ်ဖန်ဆီးအရေးယူနိုင်ခြင်းမရှိသေးတာဟာကတော့ပြည်သူရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ရမယ့်အလို့အကျွေးနိုင်ငံတော်အစိုးရရဲ့တာဝန်အကျွေးတွေအဖြစ်ရှိနေပါသေးတယ်ဒီအကျွေးတွေကတော့လျှော့ပြစ်လို့မရတဲ့အကျွေးတွေပါဖမ်းမိထားတဲ့တရားခံတွေရဲ့ပုံကိုအစဉ်အတန်းသူတို့ကြက်စားခဲ့ရအတိုင်းဝါ သူတို့ရဲ့အစ်စ်ခံချက်များအရာဆိုရင်တော့သူတို့နောက်ကလက်မဲကြီးတွေဟာဘဲသူတွေဘဲအတိုင်းဝိုင်းကဆိုတာကိုပြည်သူများရဲ့အသိဉာဏ်အလင်းမှာထင်ရှားပေါ်လွင်နေပါပြီသူတို့ကိုပြည်သူတွေကဆက်ဆုပ်ယွန်းရှာမုန်းတီးနေကြပြီဆိုတာကိုသိနိုင်ကြပါပြီခမားလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဦးစိန်မောင်ရဲ့စာထဲမှာတော့ဒီဥကိုနီတက်ခံတဲ့အမှုနဲ့ပတ်သက်လို့အကျွေးချန်နေရတဲ့ဆိုပြီးသူကပြောပါတယ်တကယ်တော့ဥကိုနီကဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးဥပဒေချန်ပေးဆိုရတဲ့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ရေးမှာဟိုဆက်လိုက်မှတ်တဲ့ကြိုးပမ်းခဲ့တဲ့သူတူဖြစ်တဲ့အတွက်ကြောင့်ဒီအတက်ခံတဲ့အကြောင်းရင်းနောက်ကွယ်မှာနိုင်ငံရေးပြောကားတွေပါနိုင်တယ်ဆိုပြီးတော့တော်တော်ကြေကြေပြန့်ပြန့်ကိုယုံကြည်ထားကြတယ်ရှိပါတယ်ဆိုတော့ဟိုဆရာဦးသိန်းတန်းဦးဒီလိုမျိုးပေါ်လေနိုင်ငံရေးပြောကားမကင်းဘူးလို့တန်မြတ်ရှိတဲ့အမှုမျိုးမှာရောအခုလို့ကင်မုံတွယ်ပုံနေတဲ့ဆိုင်ရင်ဘလို့တနည်းတစ်ပုံကင်တွယ်ဖြစ်ရှင်းမှုတင့်တယ်လို့ဥပဒေကြောင်းရမြင်ပါတယ်ဆရာ
အာဒါဒီလိုအထူးကုန်လုံးတွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးရမှာပေါ့ဗျာဒါတမ်းမှန်လူသားမှုမဟုတ်ဘူးတော့ကျွန်တော်အောင်းဝင်းစော်ရဖက်နဲ့ဒီဥပဒေကြီးတက်နေပြီလို့လက်ပိုင်းတိုင်းမှာညာဖြစ်တယ်ပြန်နေကြတာမဟုတ်ဘူးတန်ကုန်မြို့လေကောင်အပြီးဆိုင်ရာလေစိတ်လေရင်းကြောင်းတောင်မှာကြောင်ကြကြဒီဘုံတွေမှာထုတ်ပြီးတော့တတ်သွားတဲ့ဟာအခြားယူကျပေးကြပေါ့ရှိတယ်ဗျာအဲ့ဒီခါကျတော့တီးသေးဥတွေရတယ်မကဘူးကျွန်တော်တို့တကူးတကပြန်ထမ်းထားတယ်2014ခုနှစ်ဒီအကြမ်းဖက်မှုတိုက်ပွဲတွေပုံမှန်တင့်မှာပြတန်းထားတဲ့အကြမ်းဖက်မှုတွေတိုက်ရိုက်တက်ဆိုင်နေရအဲ့ဒီမှာပြတန်းထားတဲ့ပုံမှန်3ခဝီးရဲ့73 15 16 18မှာပါတဲ့အချက်တွေနဲ့အချမ်းချတိုက်ယူတဲ့တွေဥက္ကူဒီကိုတန်မှန်အရတားဥက္ကူဒီတက်တဲ့လူသားမှုအပြင်အတန်းကြီးကိုတုံလုံး6ချားအောင်လုပ်တဲ့ပိစအတွက်အကြမ်းဖက်မှုဥတွေကကျွန်တော်တို့စုံစမ်းစစ်ဆေးစီရင်မှုအမှုဖြစ်တယ်လို့ကျွန်တော်ပြောချင်တယ်ဗျအဲ့လိုမှတရားမျှတမှုနဲ့ဥတွေနဲ့ညီညွတ်မှာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးစာတစ်စောင်ပေးပို့ထားတာလည်းရှိပါသေးတယ်အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
88စစ်အာဏာသိမ်းပြီးနောက်ပိုင်းတရားစီရင်စနစ်တစ်ခုလုံးဥပဒေထက်ဩဇာကြီးမားသူတွေလက်ထက်ကျရောက်သွားတာကြောင့်တရားဥပဒေစိုးမိုးမှုအပေါ်ပြည်သူတွေရဲ့ယုံကြည်မှုလုံးဝကျဆင်းသွားတယ်လို့ယူဆမိပါတယ်အထင်ရှားဆုံးသတင်းတော်ကိုပါကြီးအသက်ခံရမှုအောင်ရထေးအသက်ခံရမှုတွေမှာတရားစီရင်ရေးပုံစံတွေဟာဩဇာရှိသူတွေရဲ့လွှမ်းမိုးချုပ်ကိုင်မှုကြီးမားနေပုံတွေကိုအထင်ရှားတွေ့မြင်နိုင်ပါတယ်။ပိုပြီးထင်ရှားတာကကောင်းမွန်တဲ့တရားစီရင်စနစ်ပေါ်ပေါက်လာရေးဒီမိုကရေစီစနစ်ဖော်ဆောင်ရေးကိုအဟံတားပြုနေတဲ့အခြေခံဥပဒေပြင်ဆင်နိုင်ရေးနဲ့ပြည်သူတွေအခြေခံဥပဒေအကြောင်းနားလည်နိုင်ရေးစသဖြင့်ငြိမ်းချမ်းစွာအသွင်ကူးပြောင်းနိုင်ရေးတို့ကိုကိုကြိုးမဖက်ဥပဒေရှုထောင့်တွေကရှင်းပြသွားတဲ့ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီကိုကြည်လင်းတဲ့အပေါင်းပါတစုကရန်ကုန်နိုင်ငံတကာ48လူမြင်ခွင့်အလဲမှာအနိကလှုပ်ကြံတပ်ဖြတ်မှုပါပဲလှုပ်ကြံမှုမှာပါဝင်နေတဲ့ကြည်လင်းကထောင်ထွက်ပူပေါင်းပါဝင်သူတွေကစစ်အရာရှိတွေဖြစ်တဲ့အပြင်ပြည်ထရေးဝန်ကြီးကိုတိုင်လူငယ်တဘာဝတို့ဒေါသအလျောက်ဖြစ်တာတို့အစရှိတဲ့အမှတ်ချက်ပေးမှုဟာလဲတရားစီရင်စနစ်ကိုတစုံတရာထိန်းချုပ်ထားတယ်ဆိုတာထင်ရှားနေပါတယ်နောက်ပြီးအမှုရဲ့အဓိကတရားခံတဦးဖြစ်တဲ့စစ်အရာရှိအောင်ဝင်းခိုင်ကိုအခုအချိန်ထိမဖမ်းနိုင်သေးတာဟာဒီလှုပ်ကြံမှုမှာခြေဥ်ကိုလုံးဝအထိမခံလို့တဲ့ထိတ်တန့်စစ်ကောင်းဆောင်တွေကိုယ်တိုင်ပတ်သက်ကောင်းပတ်သက်နေနိုင်တယ်ဆိုတာတန်တရားဖြစ်ပေါ်မရှိနိုင်ပါဘူး။တရားစီရင်စနစ်ဘလောက်ထိရိုင်းနေနေသလဲဆိုရင်အာဇာနည်ကောင်းဆောင်ကြီးတွေကိုလှုပ်ကြံခံခဲ့ရတော့ကတရားခဏနေအားလုံးကိုမိအောင်ဖမ်းဆီးနိုင်ခဲ့တဲ့အပြင်အထူးခုံရုံးစတင်ဖွင့်လှစ်ခဲ့တဲ့1948ခုနှစ်အောက်တိုဘာ12ရက်နေ့ကနေတရားလွတ်တော်ကျုံနဲ့သမရသူအယူခံဝင်တဲ့1948 April 28ရက်နေ့အထိ6လနဲ့12ရက်ပဲခြားခဲ့ပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါသူကတော့ဒီတရားစီရင်စနစ်ကရုပ်ပြက်စင်းပြက်ကျုံရတဲ့ဥပမာတွေကိုလည်းထောက်ပြသွားပါတယ်ဆိုတော့ကိုအမားရေးကိုကျွန်တော်ဆွေးနွေးစေချင်ပါတယ်အခုအမှုကနေကျွန်တော်မြန်မာနိုင်ငံတရားစီရင်ရေးအတွက်ဆောင်ရွက်ရှောင်ရွက်မဲ့ဖြစ်ဖြစ်လေ့လာစီရသင်ခန်းစာယူစီရတွေပဲဖြစ်ဖြစ်ဘာတွေများတွေးမိတယ်လို့ပြောလို့ရမှာခင်ဗျာ
ကျွန်တော်မြင်တာကတော့တရားစီရင်စနစ်ကပြက်စီးခဲ့ပါပြီပြက်စီးခဲ့ပါတယ်ဒီမှာပြီးခဲ့တဲ့ကျမတော်ဆိုရဆီဆိုရလက်ဖက်တစ်ချောင်းလုံးမှလည်းအပေါ်ကနေစာရင်းလေးပြတဲ့ဟာကိုတရားဥပဒေကြီးကဖတ်ပြရဲစနစ်ကြီးကိုကျွန်တော်တို့ကြော်လွန်ခဲ့ပြီ။အဲတော့ကျွန်တော်တို့နိုင်ငံအကြီးကြီးကြောင်းမှာတရားစီရင်စနစ်ဟာတနည်းအားဖြင့်ကျွန်တော်နိုင်ငံမှာနေထိုင်တဲ့ ethnic minority တွေအပါအဝင်လူမျိုးစုတွေကိုတော့အားပေးရမှာ။ဥပဒေရဲ့ရှေ့ပေါ်မှာလူတိုင်းဟာနိုင်ငံသားတိုင်းဟာတန်းတူညီမျှမှုမရှိနိုင်ဘူးဆိုလို့ရှိရင်ကျွန်တော်နိုင်ငံကညီညွတ်မှုပြတ်သွားပါလိမ့်မယ်။ကျွန်တော်နိုင်ငံအတွင်းအချင်းချင်းကမှကျွန်တော်တို့နိုင်ငံဗုဒ္ဓဆာဆောင်တည်ယူနေမှုနဲ့အတူကျွန်တော်တို့နိုင်ငံရဲ့စိတ်ဓာတ်အလားအလာပဲပြသွားနိုင်ရရှိပါတယ်။အဲ့တော့ကျွန်တော်တို့တရားစီရင်ရေးနဲ့၆မှတ်မှန်ကဘာအရေးကြီးပါလဲ။အဲ့တော့ပြန်ပြောမယ်ဆိုရင်တော့ခါပါလို့ကပြက်ခဲ့ပြီပေါ့ဗျာ။ဒါပေမဲ့ချင်းချော့မဖြစ်အောင်ဘယ်လိုထိန်းရမလဲဆိုတာစိတ်ဟိုတာလေးအနေနဲ့စက်ချက်မမတ်ဆောင်ရွက်တဲ့အချိန်နဲ့
ရောက်တာကြာပြီလို့ပဲကျွန်တော်အဲ့တိုင်းပဲညွှန်ပြရမှာလေထားပါပဲက
ြ။ဟုတ်ကဲ့ကိုမြားကြီးဆွေးနွေးပြရကျေးဇူးပါဆိုတော့ကိုမင်းလင်ဦးရဲ့သဘောထားကိုခင်ဗျာကျွန်တော်အချိန်တစ်မိနစ်လောက်ရာသေးပါရဲ့ကိုမင်းလင်ဦးရဲ့ကျွန်တော်တို့အခုဒီအမှုကနေဥက္ကဋ္ဌမှုကိုတရားရုံးအစီရင်ဆုံးဖြတ်ချက်ကနေပြီးတော့မြန်မာနိုင်ငံတရားစီရင်ရေးအတွက်ကျွန်တော်တို့လေ့လာစရာသင်ခန်းစာယူစရာအနေနဲ့ဘာတွေများကြံခဲ့တယ်လို့ပြောလို့ရမှာကိုမင်းလင်ဦ
းကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကတော့အခုများကြီးကြိုးစားသလိုပေါ့နော်ပြင်သစ်နာကြပြီအဲ့တော့ကျွန်တော်တို့ဒီအထက်ကအမိန်ပေးတဲ့ဥသာကိုကြောက်လန့်မှုကျင်းစွာနဲ့ရဲတင်းတင်းဆုံးဖြတ်နိုင်မယ်ပြင်ပဥရေပညာရှင်တွေကိုကျွန်တော်တို့တိုင်းတရားရုံးကြီးเนาะတရားရုံးချုပ်ဒီမှာအစားထိုးပြီးတော့ပြင်ဆင်ဖွဲ့စည်းပြင်ပြီးလို့ကျွန်တော်တို့မြင်ပါတယ်အခုကျွန်တော်တို့ဒီဥက္ကဋ္ဌရဲ့အမှုကိစ္စမှာဆိုလို့ရှိရင်လည်းမြောက်ပိုင်းကတရားရုံးရဲ့ဆုံးဖြတ်ချက်ကတစုံတရာအဂတိပါနေတယ်လို့ကျွန်တော်တို့မြင်တယ်ဒါကြောင့်ကျွန်တော်တို့ကလည်းအထူးတရားရုံးနဲ့စိတ်ကြည်ပြင်ဖို့လိုတယ်လို့ပြောခဲ့တာဖြစ်တယ်အဲ့တော့ဥပဒေကိုတကယ်တမ်းကျွမ်းကျင်တဲ့ဥပဒေလောကမှာအဂတိတရားကင်းစွာနဲ့နှုတ်နိုင်တဲ့သူတွေကိုကျွန်တော်တို့တိုင်းတရားရုံးချင်းတရားရုံးချုပ်ချင်းစားတဲ့အဆင့်ဆင့်မှာပြင်ပဥပဒေပညာရှင်တွေကို
ဟုတ်ကဲ့
အစားထိုးပြီးတော့ပြင်ဆင်ဖွဲ့စည်းသင့်ပြီလို့ပဲကျွန်တော်ကတော့အံပြုလိုပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးမင်းလွင်ဦးသိန်းသန်းဦးဦးမြာကြီးကိုရင်ပါဝင်ဆွေးနွေးရဲ့ဆိုပြီးမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းပဲသူပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်မှုမဆုမွန်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့တော်တော်ရှင်တွေကအားလုံးကိုကျေးဇူးတင်ပါတယ်ရှင်။ဒိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ကျွန်တော်တို့ viewer ကနေထုတ်လွှင့်နေတဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ viewer ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
မာဗီယိုကနေထုတ်လွှင့်တဲ့တန်လင်းစီစဉ်နေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ voabamisnews.com voabamisnews စာမျက်နှာမှာလေးထုတ်လွှင့်နေတဲ့ချိန်နဲ့ဒီပိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုနားတော်ငါတင်ပြပေးပါလိမ့်မယ်
ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့လူငယ်ရေးဆိုင်ရာညှိနှိုင်းခံကိုတက်ရောက်မိန့်ခွန်းပြောကြားတဲ့အမေရိကန်သုတမရမိုက်ပန့်စ်ကအီရန်နဲ့ဗင်နီဇွဲလားနိုင်ငံဖက်ကရပ်တည်နေကြတဲ့ဥရောပမဟာမိတ်နိုင်ငံတွေကိုစနေနေ့ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့အဲ့ဒီအာဏာရှင်အစိုးရတွေပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့အရေးယူတန်းခါပိတ်ဆို့မှုတွေကိုဥရောပမဟာမိတ်နိုင်ငံတွေဖက်ကရှော့တွက်နေတာတွေရပ်ပစ်ဖို့လိုပြီးလို့သုတမရကပြောဆိုသွားတာပါ။တခါမြောက်တက်တလန်တိစားချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးမဟာမိတ်တွေရဲ့စီးရေးပူပေါင်းဆောင်ရွက်မှုတွေအတွက်ငွေတွေပို့ပြီးတော့ထည့်ဝင်ဖို့လဲသုတမရမိုက်ပန့်စ်ကချက်ပြီးတော့အတောင်းဆိုသွားပါတယ်။ဗင်နီဇွဲလားသမ္မတမာဒူရိုကတားမြစ်ပိတ်ပင်နေတဲ့ကြားကပဲဗင်နီဇွဲလားပြည်သူတွေလိုအပ်နေတဲ့အရေးပေါ်အကူအညီတွေပေးအပ်နိုင်ဖို့ကူညီကယ်ဆယ်ရေးရိတ်ခါတွေတင်ဆောင်ထားတဲ့အမေရိကန်လေတပ်လေယာဉ်တွေဟာဗင်နီဇွဲလားနယ်စပ်နာကကိုလံဘီယာနိုင်ငံရဲ့မြို့တမျိုးကိုဆိုက်ရောက်သွားပါပြီ။ C-17 အမျိုးအစားဘဝင်ကုန်တင်လေယာဉ်၃စီးထက်ကပထမတစ်စီးဟာအမေရိကန်ဖလော်ရီဒါလေတပ်အခြေစိုက်ခန်းကနေစနေနေ့မှာထွက်ခွာသွားပြီးတော့ကိုလံဘီယာနိုင်ငံကာကူတာမြို့ကိုဆိုက်ရောက်သွားတာပါ။ဒီမြို့ဟာအကူအညီပေးရေးပစ္စည်းတွေဖြန့်ဝေနိုင်မယ့်ဆုံရတစ်ခုဖြစ်ပါတယ်။ကူညီကယ်ဆယ်ရေးရိတ်ခါတွေကတော့အမေရိကန်အစိုးရကသမရအဖြစ်အသိမှတ်ပြုထားတဲ့ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုက်ဒိုကိုထောက်ခံသူတွေကတစင်ဖြန့်ဝေသွားမယ်လို့ယူဆရပါတယ်။ရခိုင်ပြည်ပကဘောပထမဆင့်အနေနဲ့စုံစမ်းစစ်ဆင်မဲ့ပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ကိုလိုအပ်တဲ့အကူအညီတွေပြည့်ဝပေးအပ်သွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတောက်ကြာနေကကတိပေးပြောကြားခဲ့တယ်လို့ The Daily Star.net မှာဖော်ပြထားပါတယ်။ ICC အဖွဲ့လာမယ့်လမှာဘင်္ဂလားဒေ့ရှ်လက်အထက်ကိုလာရောက်ဖို့စီစဉ်ထားတယ်လို့နိုင်ငံခြားရေးဌာနအတွင်းဝန်ရှာဟူဒီဟာဘစ်ကပြောပါတယ်။ICC ရှေ့နေချုပ်ဖူတိုဘန်ဆူဒါနဲ့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာတို့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောဆိုခဲ့တာပါ
။သတင်းကြီးချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လို့မှုကတော့ကိုညံဝဲအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကန်လန်ဖော်လာဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ ယူအမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ဗီဒီယိုကနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်နိုင်ပါစေရှင်
This program has come to you from the Voice of America, Washington.